Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇူလိုင်လ6ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဆိုင်းလိုမီတာ25 32 51နဲ့ဆိုင်းလက်မီတာ190လို့ကနေထိုင်းရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမစုမော်ပါရှင်
မင်္ဂလာညချမ်းပါရှင်ဒီကနေ့ညဘက်သတင်းတွေကိုကိုရနိုင်နဲ့ကျမနင်္ဂလာတို့ပြောပြမှာပါဆီရန်နိုင်ငံအနောက်ပိုင်းကရွာတရွာမှာလူအစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တာမှာအမျိုးသမီး3ဦးနဲ့ကလေးငယ်အပါအဝင်လူ73ဦးသေဆုံးခဲ့ရပါတယ်ပိုလန်လူမျိုး400ထက်မနည်းကိုဗြိတိန်နိုင်ငံထဲမှာလူသားမဆန်တဲ့အခြေအနေတွေနဲ့အတင်းအကျပ်အလုပ်ခိုင်းစေခဲ့တဲ့ပိုလန်နိုင်ငံသား10ဦးကိုဗြိတိန်ကပြစ်ဒဏ်ချမှတ်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ကစ်ဘဇားမှာမိုးဦးကာလာမှာပထမဆုံးမိုးတဲထန်စွာအဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခတဲ့စခန်းတွင်အကြီးအကျယ်ဖြစ်ရှိသွားတဲ့နေရာတွေကိုကုလသမဂ္ဂကအပူတပင်ပြင်ဆင်နေပါတယ်ဒီလိုသတင်းတွေကြားကြမှာပါရှင်
ဟုတ်ကဲ့ပါရှင်စနေညရဲ့ထိတ်တန့်ရောက်သတင်းတွေကတော့နေပြည်တော်ကပုဂ္ဂလိကမူကြိုကျောင်းတစ်ကျောင်းမှာနှစ်နှစ်ကျော်အရွယ်ကလေးငယ်တဦးလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရဖို့ရန်ကုန်နဲ့မြို့ကြီးတချို့မှာတော့ကလေးမိဘတွေကလေးတွေနဲ့အမှုပညာရှင်တွေလူလူထောင်နဲ့ချီဆန္ဒပြနေကြပါတယ်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်။နောက်မိုင်းလာရဲ့ငိမ့်ညာရဲ့နှစ်30ပြည့်အခမ်းအနားကနေပြီးတော့မှငိမ့်ညာရဲ့အလားအလာတွေကိုတင်ပြထားတဲ့သတင်းနောက်မှဆူအစီအစဉ်မြန်မာနိုင်ငံရဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုတွေမှာမတန့်ဆန်းတွေအတွက်ဘယ်လိုများထည့်သွင်းစဉ်းစားထားပါသလဲဆိုတဲ့မြန်မာတခွင်အစီအစဉ်နဲ့အတူ LGBTQ လိင်တူကြီးစုံမတ်သူတွေရဲ့အကြောင်းကိုသုံးသပ်ဆွေးနွေးမယ်စနေညဒဲလီလိုက်ဆွေးနွေးခန်းကိုနားဆင်ရဖို့ရှိပါတယ်ရှင်။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဆီးရီးယားနိုင်ငံအနောက်ပိုင်းအီလစ်ပြည်နယ်မှာအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပွားခဲ့တာမှာအမျိုးသမီး3ဦးနဲ့ကလေးငယ်အပါအဝင်လူ73ဦးအသက်ခံခဲ့ရတယ်လို့ဆီးရီးယားစစ်ပွဲစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အဲ့ဒီတပ်ခတ်မှုတွေကိုဒီကနေ့စနေနေ့မှာကျူးလွန်ခဲ့တာလို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးလေ့လာစောင့်ကြည့်ရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ဆီးရီးယားစစ်ပွဲလျင်နေရဟယင်တွေကမူဟာဘာရွာကိုဒီကနေ့ဝိုင်းတိုက်ခဲ့ကြတာလို့လည်းအစီရင်ခံစာမှာပြောထားပါတယ်။ဆီးရီးယားနိုင်ငံဟာ2017ခုနှစ်ကစပြီးတော့ပြည်တွင်းစစ်ပွဲတံတွေနဲ့ရင်ဆိုင်နေရတဲ့အတွက်တနင်္ဂနွေစစ်ပွဲတံကြောင့်လာမထူနိုင်အောင်ဖြစ်နေတာလည်းဖြစ်ပါလိမ့်
ဗြိတိန်ရင်းနှံတင်သင်းမောတစ်စင်းကိုပင်လယ်ကွေ့ဒေသမှာဖမ်းဆီးလိုက်တယ်ဆိုတဲ့သတင်းတွေနဲ့ဖက်သက်ပြီးတော့အီရန်နိုင်ငံကလက်မခံဘဲပယ်ချလိုက်ပါတယ်။ဒီသတင်းလေးဟာတမင်သက်သက်လှုပ်ချံဖန်တီးပြီးရေးထားတာဖြစ်တယ်လို့အမည်ဖော်လိုတဲ့သတင်းရင်းမြစ်တွေကိုဂူဂါပြီးတော့အီရန်နိုင်ငံရဲ့ IRIB သတင်းဌာနကဖော်ပြပါတယ်။ဒေသလူမှုကွန်ရက်မှာတော့ဗြိတိန်အလံလွင့်ထူထားတဲ့ Pacific Voyager ရင်းနှံတင်သင်းမောကြီးကိုပင်လယ်ကွေ့ထဲမှာဖမ်းဆီးလိုက်တယ်ဆိုပြီးတော့တချို့သတင်းတွေကဖော်ပြနေကြတာပါ။အီရန်ကနေဆီးရီးယားနိုင်ငံကိုရေနံစိမ်းတွေတည်ဆောက်သွားတဲ့အီရန်နိုင်ငံပိုင်ရေနံတဲ့သင်းပေါက်ကိုဥရောပသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးတော့ဗြိတိန်တော်ဝင်မရိန်တက်ကဂျီဘောလ်တာရေလက်ချားမှာဂျာတာရီနီကဖမ်းဆီးခဲ့ပါတယ်။ဒါကိုလက်ထုံပြန်တဲ့အနေနဲ့ဗြိတိန်သင်းပေါက်ကိုဖမ်းဆီးမယ်ဆိုပြီးတော့အီရန်ထော်လိုင်းရဲ့အဆောက်အအုံတပ်မှုကြီးကလည်းတောက်ချာနေကချိန်ချောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ပိုလန်လူမျိုးလေးရထမ်းနယ်ကိုဗြိတိန်နိုင်ငံထဲမှာလူသားမဆန်တဲ့အခြေအနေတွေနဲ့အတင်းကျပ်အလုပ်ခိုင်းစေခဲ့တဲ့ပိုလန်နိုင်ငံသား10ဦးကိုဗြိတိန်နိုင်ငံကပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒါဟာဗြိတိန်နိုင်ငံရဲ့အကြီးမားဆုံးခေတ်သစ်ဂျုံပြမှုဖြစ်တယ်ဆိုပြီးဗြိတိန်အစိုးရရှေ့နေတွေကပြောပါတယ်။အမှုပြီးဆုံးသွားတဲ့မနေ့တောက်ချာနေမှာပဲအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့သတင်းတင်ပြဖို့ကန့်သတ်ချက်တွေရုပ်သိမ်းတော့မှဖြစ်တဲ့အတွက်တရားရုံးမှာအမှုရင်ဆိုင်ခဲ့ရတဲ့အသေးစိတ်အချက်လက်တွေမကြာခင်ဖော်ပြတော့မှာပါ။ပြမှုကျူးလွန်ခဲ့တဲ့အဲ့ဒီလူရှိဦးစလုံးထောင်ဒဏ်၄နှစ်ကနေ၁၇နှစ်အထိအသေးကြခံရမှာဖြစ်ပါတယ်။အတင်းကျပ်အလုပ်ခိုင်းစေခံရတဲ့လူတွေဟာမဖြစ်စလောက်ငွေကလေးသာရကြပေမဲ့လည်းသူတို့ကိုအလုပ်ရှာပေးတဲ့ကြားခံလူတွေကတော့ဝင်ငွေဒေါ်လာတန်းနဲ့ချေရကြတယ်လို့ West Midland Police ရဲဌာနထောင်လိုင်းရဲဌာနအကြီးအကဲ Nick Dale ကပြောပါတယ်။အလုပ်သမားတွေကိုအပြင်လောကနဲ့ဆက်သွယ်ဖြတ်ထားပြီးတော့အိမ်ကြီးထွက်တာနဲ့ရဲအဖမ်းခံရမယ်လို့ချိန်ချောက်ထားရုံမကသူတို့ကိုရိုက်နှက်တာမျိုးအထူးရှိတဲ့အပြင်ပေါင်ဝင်9000လောက်အထိဒဏ်သက်တာမျိုးလည်းရှိတယ်လို့ရဲအရာရှိကပြောပါတယ်။အခုလိုအတင်းကျပ်အလုပ်ခိုင်းစေခံရတဲ့လူတွေဟာပိုလန်နိုင်ငံမှာတသက်လုံးနေထိုင်လာကြသူတွေဖြစ်ပြီးအများစုကအင်္ဂလိပ်စကားမပြောနိုင်ကြပါဘူး။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ချာနေကပြင်းအား 9.1 မဂနီကျူးရှိတဲ့ငလျင်တစ်ခုထပ်မံလှုပ်ခတ်ခဲ့ပါတယ်။ငလျင်ကြောင့်အဆောက်အုံတွေလမ်းတွေပြိုကျပျက်စီးခဲ့ပြီးဒဏ်ရာရတာတွေရှိခဲ့ပေမဲ့တည်ဆုံးတာတော့မရှိခဲ့ပါဘူး။ကြာသပတေးနေ့တုန်းကလည်းမိုဂျာဘီတဲကန်နာထဲမှာပြင်းအား 6.4 မဂနီကျူးရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပြီးတော့အခုလိုထပ်ပြီးတော့လှုပ်ခဲ့တာပါ။တောက်ချာနေကငလျင်ဖြစ်ပြီးတဲ့နောက်ပြင်းအား1ရှိတဲ့ငလျင်ငယ်5ခုလည်းထပ်လှုပ်သွားတယ်လို့ငလျင်ပညာရှင်လူစီဂျုံးကပြောပါတယ်။ပြည်နယ်မြောက်ပိုင်းမှာရှိတဲ့ Sacramento မြို့အပါအဝင်အရှေ့ဘက်က Las Vegas နဲ့တောင်ဘက် Mexico နိုင်ငံတွေအထိပါငရင်လောက်တာကိုခံစားခဲ့ရတယ်လို့အာဏာပိုင်တွေကပြောပါတယ်။ California ပြည်နယ်အုပ်ချုပ်ရေးမှူး Gavin Newsom ကတော့ပြည်နယ်မှာရေးပေါ်အခြေအနေတည်ရချင်ညာဖို့အင်ဗီရိုကိုပန်ကြားထားတယ်ဆိုပြီးပြောပါတယ်။ Daha Amerika ni ngan now bayi pinai di mah tempat nasi tuan, abian hello loka ke ngi le pibari, ya.
And then Yabe Yamavada Sisiniku, Nawai Gonai Gane Senaiti, Idomida Nesenga, Kilohats Titiku Tanga, Idomida Dongzenhe, Kilohats Gotong Kondonga, Idomida Nazeti, Kilohats Nashi Marochi, Senatinarima, Nanamida Diakuze, Kilohats Singa Kongarani, Totem Binaiti.
Bio in Namawai Sisingo Sapiro Tolinibare. Bangladesh Nanga, Cox's Pazama, Mugala, but Mazong Mote Tansa, Samabia Yuato Mujang, Toka the Scanner, Gija, Piesidore, Niarigo, Kulatanga, Agency Repudian, Piensinivare, Yamanagaya, Hapinega, Trapila, Runja, Toka, Tatani Balao, Tiskama, Nitani Re, Sure, Niniama, Mote Tamujang, Ancient Niane, Konasangalo, Piesidwadalo, Lusa the Utamene, Nayatorello, Kulatangaya, Singhazama, Popiavare, Akulo, Moya, Tumujang, Nasset Choking, Nasset Choking, Tamane, Nipio Keretwe, Town.
In some cases, this involved rescuing refugees from shelters destroyed by landslides.
ညပြိုပြီးတော့အိမ်တွေပျက်စီးသွားတဲ့လူတွေကိုကယ်တင်ပေးရတာမျိုးတွေလက်ရှိသလိုအခုလောလောဆယ်မှာတော့အိမ်တွေအတော်ပျက်စီးသွားတဲ့လူတွေရောညပြိုရက်အထဲပါသွားနိုင်ခြေရှိတဲ့လူပေါင်း2300ကျော်ရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလပြောခွင့်ရသူ မိုးရသည်ကုန်းဆုံးမှုနောက်ထပ်လေးလကြာနေတဲ့အတွက်အခြေအနေတွေတိကျဆူလာနိုင်တယ်လို့လည်းသူကသတိပေးပါတယ်။မိုးရသည်ကာလအတွင်းအဆိုးဆုံးအခြေအနေနဲ့မကြုံရအောင်ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ကုလသမဂ္ဂအဖွဲ့အစည်းကလူတွေပူးပေါင်းပြီးတော့ကြိုတင်ပြင်ဆင်မှုတွေအကြီးအကျယ်လုပ်နေပါတယ်။ဒီထဲမှာကုန်းဆောင်မှုကအဆောက်အုံတွေကိုပြန်လည်ပြုပြင်တည်ဆောက်တာရေးသွဲမြောင်းဖောက်လုပ်တာနဲ
တ်မှတ်လိုက်ပြီးလို့ကုလသမဂ္ဂ UNESCO ကဒီကနေ့မှကြေညာလိုက်ပါတယ်။အဇာဘိုင်ဂျန်နိုင်ငံမှာဒီကနေ့ချင်းမှပြုလုပ်တဲ့ UNESCO ရဲ့ကမ္ဘာအမွေအနှစ်ကော်မတီအစည်းအဝေးအတွင်းအခုလိုတတ်မှတ်လိုက်တာဖြစ်တယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ရဲ့အင်တာနက်စာမျက်နှာနဲ့ Twitter စာမျက်နှာတွေမှာဖော်ပြထားပါတယ်။ပုဂံယဉ်ကျေးမှုအမွေအနှစ်ဒေသကိုကမ္ဘာအမွေအနှစ်စီးရင်သို့ထည့်သွင်းလိုက်တဲ့အပေါ်ကမ္ဘာအမွေအနှစ်ကော်မတီအဖွဲ့ဝင်နိုင်ငံတွေကလိုက်လိုက်လဲလဲထောက်ခံခဲ့ကြတာပါ။အခုလိုကမ္ဘာအမွေအနှစ်အဖြစ်ထည့်သွင်းသတ်မှတ်လိုက်တဲ့အပေါ်မှာမြန်မာအစိုးရနဲ့ပြည်သူတွေကိုစားအထူးပဲကျေးဇူးတင်တယ်လို့လည်း UNESCO ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ္မာကြီးဦးကျော်စရာကဒီကနေ့ခန္ဓာထွက်မှာပြောကြားလိုက်ပါတယ်။ပုဂံဒေသကိုကမ္ဘာအမွေအနှစ်စီးရင်ဝင်ဖို့အတွက်နိုင်ငံကအထိမ့်မှအဆောင်နဲ့နေရာဒေသများကောင်စီအဖွဲ့ကပညာရှင်တဦးက2018စက်တင်ဘာ10ရက်ကြာလရောက်စစ်ဆေးခဲ့ပြီးတဲ့နောက်ဒီအဖွဲ့ကပဲပုဂံဒေသကို UNESCO စီးရင်ဝင်ဖို့အတွက်ထောက်ခံပေးခဲ့တာဖြစ်ပါတယ်။1996ခုနှစ်မြန်မာစစ်ဆေးရလက်ထက်တုန်းကလည်းပုဂံဒေသကို World Heritage ကမ္ဘာအမွေအနှစ်စီးရင်နဲ့ထည့်သွင်းပေးဖို့တခါလျှောက်ထားခဲ့ပြီးပေမဲ့စစ်ဆေးရကပုဂံမှာမျိုးစင်စောက်တာဖျားထိတင်တာရွှေသင်္ကန်းကတ်တာတွေလုပ်ခဲ့တာကြောင့်မွေရဲပုဂံလက်ရကိုထိခိုက်စေတယ်ဆိုပြီးတော့ရှီဟောင်းသုတေသနပညာရှင်တွေကကန့်ကွက်ခဲ့ကြပါတယ်။အခုနှစ်မှာတော့ကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်ဖို့အစိုးပြုထားတဲ့နေရာ35နေရာရှိခဲ့ပြီးတော့ဒီထဲကမြန်မာနိုင်ငံပုဂံဒေသအပါအဝင်22နေရာကိုဒီနှစ်မှာကမ္ဘာအမွေအနှစ်အဖြစ်သတ်မှတ်တယ်ဆိုပြီးတော့UNESCO ကကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားကဖန်စီထိန်းသိမ်းပြီးတော့ပြန်လွတ်ပေးလိုက်တဲ့ဩစတြေးလျကြောင်းသားဟာနိုင်ငံတွင်းမှာစုံစမ်းထောက်လာမှုတွေလုပ်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကဒီကနေ့ပြောပါရယ်။အသက်29နှစ်အရွယ် Alex Sickley လွန်ခဲ့တဲ့သတင်းနှစ်ပတ်လောက်ကပြောင်းနေခဲ့တဲ့အတွက်စိုးရိမ်မှုတွေမြင့်တက်လာချိန်မှာပဲအခုလိုပြန်လွတ်လာတာပါ။ပြီးခဲ့တဲ့ကြာပတိနေ့ကတော့ဂျပန်နိုင်ငံကို Alex Sickley ထွက်ခွာသွားပါရယ်။မြောက်ကိုရီးယားနိုင်ငံတွင်းကသတင်းအချက်အလက်တွေကိုရယူစုဆောင်ပြီးတော့အခြားလူတွေကိုပါမျှဝေခဲ့တာကိုယူသားစွာဝန်ခံခဲ့တဲ့ Alex Sickley ဟာမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါခဲ့တဲ့အပေါ်ခွင့်လွှတ်ဖို့အကြိမ်ကြိမ်တောင်းပန်ခဲ့တယ်လို့မြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းဌာနကပြောပါရယ်။ Sickley ဟာမြောက်ကိုရီးယားမှာနေထိုင်ပြီးတော့ပညာသင်ကြားခွင့်ရတဲ့အနောက်နိုင်ငံကလက်တဆုပ်စာလူတွေထံမှသူ့အပါဝင်လည်းဖြစ်ပါတယ
်။ဂျမနီကလူသားချင်းစာနာမှုအဖွဲ့ CI အဖွဲ့ကကယ်သဲတင်ဘောအလန်ကာဒီဟာဖိလစ်ပင်ဒေကနေကယ်တင်ထားတဲ့လူ65ယောက်ကိုတင်ဆောင်ပြီးတော့အီတလီနိုင်ငံပိုင်းလမ်ပီဒူဆာကျွန်းကိုသွားနေပြီဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီတင်ဘောဟာလမ်ပီဒူဆာကျွန်းမှာတော့မြေထဲပင်လယ်ထွင်းနောက်ထပ်ကယ်တင်ထားတဲ့လူတွေနဲ့တွေ့မှာဖြစ်ပါတယ်။အီတလီနိုင်ငံဘက်ကတော့အခုလိုမျိုးလူသားချင်းစာနာမှုအဖွဲ့တွေရဲ့တင်ဘောတွေကိုစိုက်ကပ်ခွင့်မပြုထားတဲ့သာပဲနဲ့တောက်ချာနေနောက်ပိုင်းကထုတ်ပြန်လိုက်တဲ့အခုလိုကြေညာချက်ကြောင့်အချိန်လေးရာပို့ပြီးတော့တင်းမာလာဖို့ရှိနေပါတယ်။ဒီနိုင်ငံက Mediterranean Saving Humans အဖွဲ့ပိုင်း Alex ဆိုတဲ့နောက်တင်းမော်တစ်စင်းဟာလည်းရွှေပြောင်းနေထိုင်ဖို့ကြိုးစားသူနောက်ထပ်40လောက်ကိုတင်ပြီးတော့ Lampedusa ကျွန်းကိုသွားနေပြီဖြစ်ပါတယ်။သူတို့အနေနဲ့သဘောထားတင်းမာတဲ့အီတလီပြည်ရဲ့ဝင်ကြီးကြောင်းတော့သူတို့ အနေနဲ့တုံးလုံး၆ချပြီးနောက်တုံးသွားမှာမဟုတ်ပဲအဲ့ဒီနဲ့အနည်းဆုံးကဘေးကင်းလုံခြုံမှုအစီအစဉ်စိတ်ကန်းကိုသွားမှာဖြစ်တယ်လို့ CIA ဘက်ကပြောပါတယ်ဒီထဲမှာ39ရောက်ကတော့အရွယ်မရောက်သေးတဲ့ကလေးငယ်တွေဖြစ်ကြပါတယ်ဂျမီကခေတ်သေးတဲ့တမောတဲ့ဟာအေးပေါ်လိုအပ်တဲ့အခြေအနေတစ်ခုကြောင့်လမ်းပြီးတစားကျုံကိုသွားခဲ့ရပြီးတော့အခုလိုအခြေအနေတက်မှမှုတွေဖြစ်ပေါ်လာခဲ့တာဖြစ ဖွဲ့ချုပ်ကကြေညာလိုက်ပါတယ်လက်ရှိချင်းမာရီအမျိုးသမီးကွာဖလားဘောလုံးပွဲမှာဝင်ပြိုင်ခွင့်ရတဲ့24တင်းဖြစ်ပြီးတော့ဒါကို32တင်းအထိထပ်တိုးသွားကြတယ်ဆိုပြီးတော့ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ကပြောလိုက်တာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့စနေညရဲ့ထိတ်တန့်ရောက်သတင်းတစ်ပုဒ်ကိုတင်ပြပေးချင်ပါတယ်။မြေပြည်တော်ကပုဂ္ဂလိကမူကြိုကျောင်းမှာနှစ်နှစ်ကျော်အရွယ်ကလေးငယ်တဦးလိင်မိုင်းဆရာအနိုင်ကျင့်ခံရမှုအတွက်တရားမျှတမှုရရှိရတောင်းဆိုတဲ့အနေနဲ့ရန်ကုန်ပါဝင်မြို့ကြီးတချို့မှာစုဝေးဆန္ဒပြခဲ့ကြပါတယ်။ရန်ကုန်တိုင်းအင်းစိန်မြို့နယ်ကပုဂင်းရဲတပ်ဖွဲ့ CID ရုံးချုပ်ရှိကဆန္ဒပြပွဲမှာတော့မိဘတွေလူငယ်တွေအမှုပညာရှင်တွေအပါအဝင်လူပေါင်းထောင်နဲ့ချီပါဝင်ခဲ့ကြတာပါဒီကနေ့ပင်ပိုင်းစောပိုင်းကစတင်ခဲ့တဲ့ဆန္ဒပြပွဲမှာတော့ထောင်ချီတဲ့လူတို့ကအဖြူရောင်အင်ကြီးတွေကိုဝစ်ဆင်ပြီးတော့အင်းစိန်မြို့နယ်ကြောက်တော်ကြီးဖရားကနေ CID ရုံးချုပ်ရှိကိုခြိတက်ခဲ့ကြတာပါ။နေပြည်တော်မှာရှိတဲ့ Wisdom Hill ပုဂ္ဂလိကမူကြိုကျောင်းမှာမေလာတို့ကလိမ်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရတယ်လို့ဆိုတဲ့နှစ်ကျော်အရွယ်ကလေးငယ်ရဲ့အမှုမှာတန်တရားရှိသူရင်မောင်းတဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထားပေမဲ့တလားကျော်ကြာလာတဲ့အချိန်ထိအမှုမှန်မပေါ်သေးတဲ့အပေါ်အများပြည်သူများမှမကျေနပ်ချက်တွေပေါ်ပေါက်လာနေတာဖြစ်ပါတယ်။ရန်ကုန်မြို့ကဆန္ဒပြပွဲမှာဦးဆောင်သူတဦးဖြစ်တဲ့ဒေါက်တာအောင်ထိုက်မင်းကလည်းတရားမျှတမှုရဖို့လိုလားကြောင်း CID ရုံးချုပ်ရှိဆန္ဒပြပွဲမှာတောင်းဆိုခဲ့ပါတယ
်။ဒီနေ့ရလဲဟာမခိုင်အောင်ဘူးလို့တစ်ခါမှလည်းပြောသွားတယ်။ဒါကြောင့်လည်းဆိုကလေးရဲ့အင်းကြီးပေါင်းမိတွေကိုရေးသိမ်းလိုက်တဲ့တော့ပေါ့။ဒါပေမဲ့တကယ်တမ်းမှာပဲဒီဒီနေ့ရလဲဟာကျောင်းအုပ်ရဲ့ကလေးမျိုးလုံးဝမဟုတ်ပါဘူးလို့လည်းပြောသွားတယ်ပေါ့။အဲ့တော့ကျွန်တော်ကဒီနေ့ရလဲကိုယုံသင့်လားယုံသင့်မလားပေါ့နော်။ဒါကကျွန်တော်တို့အတွက်တရားအဖြစ်တရားရှိတယ်။မရှင်းလင်းဘူးပေါ့။ဒီတရားခံအောင်ကြီးရဆိုရင်တို့တည်းတရားရှိတယ်တော့ယူဆပြီးတော့ရမန်ယူပြီးတော့စစ်ဆေးခဲ့တာပေါ့နော်။တတိထောက်တာမခိုင်လုံလို့ပြန်လွတ်ပြီးကြကြမှာအခုပြန်ပြီးတော့ဒီလူကပဲတရားခံအနေနဲ့ဟိုပေါ့နော်ဆွဲချက်တင်တယ်ဆိုရင်အချက်ကလည်းကျွန်တော်တို့အတွက်နည်းနည်းမတည်မပွဲဖြစ်ရတယ်ပေါ့နော်။ဒါကြောင့်မလို့ဒီချက်ပုံပြီးပွင့်လင်းမြင်သာမှုရှိရှိနဲ့တောင်းခံမှုရှိရှိနဲ့ထုတ်ပြန်စီရင်တာပါ။ဟုတ
်။လူငယ်တွေအမှုပညာရှင်တွေကလေးမိဘတွေပူပေါင်းပါဝင်ခဲ့ကြတဲ့ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာတော့အစောကခံရတဲ့ကလေးငယ်အတွက်တရားမျှတမှုရရှိရေးကလေးငယ်တွေဘေးကင်းလုံခြုံရေးစတဲ့စာသားတွေပါဝင်တဲ့စိုက်ပုတ်တွေကိုကိုက်ဆောင်ဆန္ဒပြခဲ့ကြတာပါ။ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့6နှစ်အရွယ်သမီးငယ်ရဲ့ဖခင်ဖြစ်သူကိုအောင်စိုးထိုက်ကတော့သူပူပေါင်းပါဝင်ဖြစ်တဲ့အကြောင်းကိုအခုလိုရှင်းပြပါတယ်။
တစ်ချက်ပေါ့နော်ပထမတစ်ချက်ကကျွန်တော်တို့ကိုနိုင်ကလည်းသမီး6နှစ်သမီးလေးရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်အနေနဲ့အားကြောင့်လည်းဝင်ပါသေးတယ်။နောက်တစ်ခုကလည်းကျွန်တော်တို့ကဒီကောင်ဒီကိစ္စကကျွန်တော်တို့ကဟိုဒီဗစ်တိုးရီးယားကျက်နာမှာကျွန်တော်တို့ကဒါဟိုဖုန်းနဲ့ဒီမောက်ထုတ်ပြသက်တယ်ဖြစ်တာပေါ့နော်။ဒါဖြစ်တယ်ဖြစ်နေတာတော့ကြားပြီ။အဲ့တော့ဟိုအခုဖြစ်တဲ့ပြဿနာမှာလဲဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဒီစိုက်တွဲပုံတွေကိုပြည်သူလူထုကအားမရဖြစ်တာရယ်တော့မယုံကြည်တာရယ်အဲ့ဒါပို့ပြီးတော့ဟိုဖြစ်တယ်။ပို့ပြီးတော့ဟိုခံစားချက်တွေပိုများတာပေါ့နော်။အဲ့တော့ဗီတိုရီးယားပြဿနာကိုနံပါတ်1ကျွန်တော်တို့အနေနဲ့လဲဟိုအမှန်တိုင်းဖြစ်ဖို့ဟိုကျွန်တော်တို့လိုလားတယ်အဲ့လိုပဲဒီလိုကိစ္စမျိုးနောက်မဖြစ်အောင်ကျွန်တော်တို့သားသမီးတွေလက်ထက်ကြရင်ဒီလိုကိစ္စမျိုးတွေလိုဟိုထပ်ပြီးမပေါ်အောင်ကျွန်တော်တို့မိသားစုနဲ့ဝင်ပြီးတူအောင်လာဖြစ်တယ်နောက်တစ်ခုကကျွန်တော်တို့အနေနဲ့ဟိုဒီခက်ကာလာစီနဲ့ပြောင်းသွားပြီးတူအောင်လည်းပြောင်းသွားပြီးအဲအကြောင်းမို့ဒီမြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့လုံထုံးလုံးကြီးတွေသူတို့ရဲ့အချင်းချင်းတွေလည်းအချင်းသိခါတွေလည်းပြောင်းမှုလုပ်ပြီးဆိုတော့
ဒီကနေ့မှာပဲရှမ်းပြည်နယ်တောင်ကြီးမြို့မှာလည်းအလားတူတရားမျှတမှုရရှိရင်ငြိမ်းချမ်းစွာစုဝေးဆန္ဒပြခဲ့ကြသလိုမန္တလေးမြို့နယ်စင်ကာပူရောက်မြန်မာနိုင်ငံသားတချို့ကလည်းအလားတူဆန္ဒပြလှုပ်ရှားဖို့စီစဉ်နေကြပါတယ်။ရန်ကုန်မြို့ရဲ့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ကိုအောင်စိုးထိုက်ကတော့ဒီလိုလူမှုလှုပ်ရှားမှုတွေကလည်းတရားမျှတမှုကိုစောင့်ကြည့်ပေးနိုင်မှုမျှော်လင့်တယ်လို့ပြောပါတယ်။သမ္မတရုပ်ပြောခွင့်ရဦးစောထေကတော့ ဒီမှုနဲ့ပတ်သက်လို့အဖြစ်မှန်ကိုစုံစမ်းဖော်ထုတ်ဖို့ညွှန်ကြားထားကြောင်းဒေပြည်တော်မှာမနေ့တော့ကသတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့ပါတယ်။တစ်ချိန်တည်းမှာပဲအမှုမဲ့ပေါ်ပေါက်ရေးတိုက်တွန်းမှုတွေကိုကြိုးစိုးပေးမဲ့လေလူမှုကွန်ရက်တွေမှာမှတ်ချက်ပေးရေးသားဖော်ပြမှုတွေမှာတော့ထိမ့်သိမ့်သိမ့်သိမ့်ရှိကြဖို့ကိုလည်းသတိပေးထားပါတယ်ရှင်။ ဒီနေ့မြန်မာပိုင်းရဲ့စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတင်ဆက်ပေးမယ့်သတင်းနောက်မှတ်စုအစီအစဉ်မှာတော့1920ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးတော့ထူထောင်လိုက်တဲ့အထူးဒေသလေးလို့ခေါ်တဲ့မိုင်းလာဒေသဟာတိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ထောင်သွားမှာဖြစ်ကြောင်းသူတို့ရဲ့ငြိမ်းချမ်းရေးနှစ်30ပြည့်အခမ်းအန
ဆက်ပြည်နယ်အစီအစဉ်အထူးဒေသလေးဟာဘရင်ဗမာပြည်ကွန်မြူနတီပါတီရဲ့စစ်ဒေသ85နဲ့68နယ်မြေတစ်ခုကိုပူးပေါင်းတည်ထောင်ထားတာဖြစ်ပြီးမိုင်းလာစီလူးနဲ့နံပန်းဒေသတွေပါဝင်နေတာဖြစ်ပါတယ်။မြေဧရိယာအကျယ်ဝင်းစတူယန်မိုင်2000လီးပါးရှိပြီးလူဦးရေ3,000ကျော်နေထိုင်တဲ့ဒီဒေသရဲ့အရှေ့ဘက်မှာတရုတ်နဲ့လောနိုင်ကမြောက်ဘက်မှာဝါနေမြေနဲ့တောင်ဘက်နဲ့အနောက်ဘက်မှာတော့မိုင်းယူနဲ့ကျိန်းတုံမြို့နယ်တို့နဲ့နယ်နိမိတ်ချင်းထိဆက်နေတာပါ။အထူးဒေတာလေးမိုင်းလာဒေတာကိုထိမ့်ချုပ်ထားတဲ့ NDAA ခေါ်အမျိုးသားဒီမိုကရေစီမဟာမိတ်တပ်ဖွဲ့ဟာပြည်သူ့မြန်မာနယ်စပ်မှာအခြေစိုက်တဲ့ UWSP ဝ SSPP ရှမ်းပြည်တံတားမြောက်ပိုင်း KIO ကချင် MNDAA ကိုကန့် PSLF ပလောင် AA ရခိုင်တံတားစတဲ့အဖွဲ့တွေနဲ့အတူ FPNCC ခေါ်ပြည်တော်စုနိုင်ငံရေးဆွေးနွေးရေးအဖွဲ့ကိုဖွဲ့စည်းထားတာပါ FPNCC ဟာ NCA ခေါ်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ်ကိုပါဝင်လက်မှတ်မြေထိုးတဲ့အဖွဲ့လည်းဖြစ်ပါတယ်။ဇွန်လ30ရက်နေ့မှာကျင်းပတဲ့အထူးဒေသ၄ရဲ့ည30ပြည့်အခမ်းအနားမှာတော့မျိုးသားပြည်လဲတင်ပြရင်းနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC ရဲ့ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NCA မှာပါဝင်လက်မှတ်ရေးထိုးဖို့အတွက်မိုင်းလာအဖွဲ့ကိုဖိတ်ခေါ်ခဲ့ပါတယ်။သောဆတ်စုကြည်ရဲ့တဝင်လွာကိုငင်းချမ်းရေးကွန်ရှင်ဒူအကတဦးသိန်းစောကအခမ်းအနားမှာဖတ်ကြားပါတယ
်အမျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲများအားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုများစေသဘောတူစာချုပ် Nationwide Ceasefire Agreement NCA ဘာပြဌာန်းချက်များနှင့်အညီကျင်းပရရှိပါခြင်းအထူးဒေသတွင်မိုင်းလာအနေဖြင့် NCA ပြည်ပေါ်ဝင်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲများလည်းများနေအညီဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူတကွပေါ်ဆောင်ရဖြစ်ခေါ်ပါသည်
NCA စာချုပ်ကတစ်ဆင့်ထာဝရငြိမ်းချမ်းရေးတည်ဆောက်ဖို့ကိုလည်းတိုက်တွန်းထားပါတယ်မိုင်းလာအဖွဲ့ရဲ့ဥက္ကဋ္ဌဦးဆိုင်လင်းကအခမ်းအနားအဖွဲ့မိန့်ခွန်းပြောကြားရမှာသူတို့အဖွဲ့ရဲ့သဘောထားကိုထည့်သွင်းပြောကြားခဲ့ပါတယ
်နိုင်ငံတော်ရဲ့ဤသို့ငြိမ်းချမ်းရေးနဲ့မြို့သားပြည်နယ်ပြည်မြေရေးသူများနဲ့ပါသတ္တေယျသူမြေလုံးမိမာကစိတ်တပ်ဖြင့် NCA ကိုတူတူချက်ကိုစိုးရင်စွာရရှိပြီးနိုင်ငံရေးစိတ်မြင့်ချေမှဖြစ်သာဝရအခြေချင်းရေးလမ်းတင်ဖို့ဆောက်ခံသွားမှာဖြစ်ပါတယ်ဖက်ဒီဒီမှာအခြေအနေများကိုထည့်သွင်းစဉ်းစား၍အသက်သက်နဲ့ဤနယ်စွာပြည့်စုံခြင်းလင်းတဲ့ရေကူနန်းတဲ့ကျက်ကွာအောင်ချင်းနဲ့ကျွန်တော်တို့ဒီကလင်းတဲ့ရေရေချီတက်တိုင်းနေရတဲ့အမကတရားရှိအောင်ကောင်းနေသွားမှာဖြစ်ပါပဲ
တစ်ဆက်တည်းမှာပဲအထူးဒေတာလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာအဖြစ်တည်ဆောက်ဖို့ကြိုးစားသွားမယ်လို့လည်းပြောပါတယ်ကနပီကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့သတင်းနဲ့ပြန်ကြားရေးဌာနမှဦးခန်းမောင်ကကိုပိုင်အုပ်ချုပ်ခွင့်ရဒေသတည်ထောင်ရေးကို1993ခုနှစ်မြို့သားညီလာခံစတင်ကလေးကတောင်းဆိုခဲ့တာဖြစ်ကြောင်းပြောပါတယ်အထူးဒေသလေးကသူတို့ရဲ့ရည်မှန်းချက်ကိုအကောင့်ထဲဖော်မဲ့လုပ်ငန်းစဉ်ကိုလည်းအခုလိုဆက်လက်ပြောပါတယ
်နောက်နောက်ကျွန်တော်ဘယ်လိုသွားမလဲခုနပြောလို့ကျွန်တော်ဒီ SC ကိုကြားမယ်အလုံးပါစဉ်းစား SC ကိုဖုံးမယ်ဆိုပြီးကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲမှာဒီအဲ့ဒီကြားမှာကျွန်တော်တို့ကနိုင်ငံရေးနဲ့ဆွေးနွေးရတယ်ကျွန်တော်တို့လိုချင်တာကျွန်တော်တို့ရည်မှန်းချက်နိုင်ငံတော်သိမယ်နိုင်ငံတော်ကဘယ်လိုဆက်ချမှုလဲအဲ့ဒီကြားမှာကျွန်တော်တို့ကရုပ်ကပွဲတို့ဘာတို့ပါလို့ပြမှာပေါ့ဒါပေမဲ့ကျွန်တော်တို့ဧရိယာထဲမှာကျွန်တော်တို့ချုပ်ကင်ထားတဲ့ဒီအစုဒေသလေးတွေထဲမှာကိုယ့်ရဲ့ဒီလူတွေအတွက်က ုဒီသားအတွက်ကျွန်တော်တို့ကဒါနဲ့တောက
်ဘဘာပြည်ကွန်မြူနတီပါတီကနေခွဲထွက်ခဲ့တဲ့ UWSP UWSA ဝါတက်ဖွဲ့ကလည်းပန်ဆန်းဒေတာကိုဝါပြည်နယ်တည်ထောင်ဖို့အတွက်တောင်းဆိုထားတာဖြစ်ပါတယ်အထူးဒေတာလေးမိုင်းလာဒေတာဟာ UWSP UWSA ဝါထင်းချုံရနယ်မြေနဲ့ထိစပ်နေတယ်လို့ဝါတောင်ပိုင်းနဲ့မြောက်ပိုင်းအကြားမှာတည်ရှိနေတာကြောင့်ဝါတက်ဖွဲ့ရဲ့လုံခြုံရေးအတွက်အရေးပါတဲ့နယ်မြေတစ်ခုဖြစ်နေပါတယ်2016ခုနှစ်ကာလအတွင်းမှာတော့မိုင်းလာအဖွဲ့က NCA မှာပါဝင်လက်မှတ်ရေးထိုးမယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တဲ့နောက်ဝါတက်ဖွဲ့ဟာမိုင်းလာနယ်မြေအတွင်းဝင်ရောက်တက်ဆွဲလာတာဟာဝါတက်ဖွဲ့အတွက်မိုင်းလာဒေတာဟာစီကြီးအရာအရေးပါတဲ့ဒေတာဖြစ်ကြောင်းပြသနေတာလည်းဖြစ်ပါတယ်ဒီလိုတက်ဆွဲခဲ့တဲ့နောက်အစိုးရနဲ့ဝါတက်ဖွဲ့အကြားစီတင်မာတာတွေလည်းဖြစ်ခဲ့ပါတယ်ဒီချင်းတွေကြောင့်မိုင်းလာအဖွဲ့ဟာ NCA ကိုပါဝင်လက်မှတ်ရေးထိုးဖို့ဆိုရင်ဝါတက်ဖွဲ့ပါဝင်ရေးဟာအရေးပါတဲ့အချက်ဖြစ်နေတယ်လို့ဦးဆိုင်လင်းရဲ့မိန့်ခွန်းမှာလည်းဒီချက်ကိုဖော်ပြနေပါတယ်အထူးဒေသလင်းမိုင်းလာတီထောင်တဲ့230ပြည့်အခမ်းအနားမှာအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့ FPNCC မှာပါဝင်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့အလွတ်တဘောတွဲဆုံဆွေးနွေးနိုင်ခဲ့တဲ့အခြေအနေကတော့အပြုတဘောဆောင်တဲ့အချက်တစ်ခုအဖြစ်စုရမှာဖြစ်ပါတယ်နိုင်ငံရေးလေးလာတုံ့တက်သူဒေါက်တာရံမျိုးသိန်းကတော့အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာမြင်းတိုင်းဆွေးနွေးတာတွေကြဲကြဲပြန့်ပြန့်လုံးနိုင်မှသာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်တဲ့အကြက်တဲတွေကိုဖြည့်ရှင်းနိုင်မှာဖြစ်ပြီးဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအော်အော်မြင်းမြင်းတည်ဆောက်နိုင်မယ်လို့သုံးသပ်ထားပါတယ
်ကိုမိုးစောတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မြန်မာတခွင်အစီအစဉ်မှာဆိုရင်တော့မြန်မာနိုင်ငံအနေနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုတွေလှုပ်ဆောင်နေပေမဲ့လည်းမတန်ဆွမ်းသူတွေအတွက်ထည့်သွင်းစဉ်းစားဖို့လိုနေပါတယ်ဒီလိုမျိုးသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုတွေလုပ်တဲ့အခါမှာလည်းမတန်ဆွမ်းသူတွေရဲ့အခြေအနေကိုဂါဂနနသိတဲ့မတန်ဆွမ်းကိုယ်စားလှယ်တွေကိုထည့်သွင်းပေးဖို့အစိုးရနဲ့လွှတ်တော်ကိုအကြံပြုတင်ပြထားကြပါတယ်အခြေအနေအပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးထားပါတယ်
မြန်မာနိုင်ငံအနေနဲ့သဘာဝဘေးဖြစ်ပွားလို့ရှိရင်ထိခိုက်ဆုံးရှုံးမှုဖြစ်နိုင်ခြင်းအများဆုံးနိုင်ငံ190ကျော်မှာအဆင့်42မှာရှိနေပါတယ်။သဘာဝဘေးအန္တရာယ်တွေဖြစ်ပွားလာပြီဆိုရင်ချက်ချင်းတုံ့ပြန်ဆောင်ရွက်နိုင်တဲ့အနေအထားအနည်းဆုံးနိုင်ငံတွေမှာလည်းမြန်မာနိုင်ငံကပါဝင်နေပါတယ်။ဒါကြောင့်မို့အစိုးရအနေနဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုနဲ့ပတ်သက်လို့နိုင်ငံတော်အဆင့်ကော်မတီတွေအဖွဲ့တွေကိုခရိုင်မြို့နယ်တွေမှာဖွဲ့စည်းပြီးချိုးတင်ကာကွယ်ရေးလုပ်ငန်းတွေအပြင်သဘာဝဘေးအန္တရာယ်အသိပညာပေးတွေဘေးအန္တရာယ်ဆိုရှယ်ရေးဆိုင်ရာလုံရင်ဆွေးနွေးပွဲတွေကိုလှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းမတန်ဆွမ်းသူဥယျာဉ်1.3တန်းကျော်ရှိနေတဲ့မြန်မာနိုင်ငံအနေနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံကန့်ကွက်မှုတွေမှာမတန်ဆွမ်းအဖွဲ့အစည်းတွေအကျုံးဝင်နိုင်ရေးအတွက်ထည့်သွင်းထားတာမရှိသေးဘူးလို့မတန်ဆွမ်းအဖွဲ့အစည်းတွေကပြောပါတယ်။အဆိုအရအနေနဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံကန့်ကွက်မှုဥပဒေအရလှုပ်ဆောင်တဲ့နေရာမှာမတန်ဆွမ်းအဖွဲ့အစည်းတွေရဲ့အကူအညီရယူပြီးဒေသခံမတန်ဆွမ်းအသင်းအဖွဲ့တွေနဲ့ပူးပေါင်းအကောင့်တွေပေါ်ဆောင်ရွက်ဖို့မတန်ဆွမ်းအဖွဲ့အစည်းတွေကအကြံပြုတောင်းဆိုထားပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံမတန်ဆွမ်းသူများအသင်းချုပ်ကအထွေထွေအတွင်ရေးမှူးဦးမြတ်သူဝင်ကအခုလိုပြောပါတယ်
။ချက်လာခဲ့သည့်ရှိတော့သူတို့ကိုကျွန်တော်တို့ဘယ်လိုကာဝယ်ဆွတ်ချောက်ရမလဲ။ဘယ်လိုကျွန်တော်တို့ကူညီရမလဲ။ဘယ်လိုကယ်ထုတ်ရမလဲဆိုတဲ့ဒီနေ့နေ့ကျွန်တော်စဉ်းစားဖို့ကျွန်တော်ကနေနံပါတ်1ကတတိယကပြည်တယ်။နံပါတ်2ကဒီလိုပဲကြိုတင်ပြင်ဆင်မှုတွေထဲမှာဥပဒေကြောင်းအရာမှာရောနိုင်ငံတကာစံချိန်စံနှုန်းတွေမှာလည်းရှိပြီးသားပဲ။ဥပမာကျွန်တော်မိတ္တဥစည်းနဲ့ဆိုကျွန်တော်ကောင်းကောင်းကြည့်ထားတယ်။သူတို့ရှိမှာဘာတရက်အဆန်ရကိုသူတို့ဒါပြည်တဲ့ဘာတရက်စကားရှိတယ်။မာဉာဏ်ရည်မတန်ဆွမ်းသူဥစ္စာဆိုကျွန်တော်တို့စေကားနဲ့ကျွန်တော်ရှင်းချမယ်။ဒီကလေးကတိတ်ထောက်တော့ကြောက်ရွံ့နေသူကရုန်းကန်နေတယ်။ဒါသူ့ဘယ်လိုကယ်ထုတ်မလဲ။အတန်ကကိုယ်ဝင်ဆောင်မင်းမျိုးသမီးတယောက်ဘယ်လိုကဲထုတ်မလဲစသည်ဤပညာတွေကတသက်ရှိပြီလားဒါတွေကျွန်တော်ပူးပေါင်းဆောင်ရွက်ကြရမယ်ကျွန်တော်အတင်းကျုပ်ရှိတယ်မတန်ဆန်းခွဲ့အများရှိနေပြီအတန်ဆန်းခွဲ့နဲ့ချိတ်ဆက်ပါပါအောင်ဘယ်လိုလုပ်မလဲပါအောင်လောကကောင်းမှတိပြီဆိုရင်ကျွန်တော် OK ပြီဆက်ပြီးတော့ဒါမတန်ဆန်းတွေရေးပါလာဖို့ကျွန်တော်ဆောင်ရွက်ပါတော့အခုချိန်ဒီပါတော့ကျွန်တော်တို့တဲ့အကျုံးဝင်ပါအောင်ပေါ့နည်းနည်းအားနည်းနေသေးတယ
်တဘာဝဘေးကံကအဆောက်အဦတွေတိဆောက်တာနဲ့ကျူတင်ကာကွယ်ရေးတွေလှုပ်ဆောင်တဲ့နေရာမှာမတန်ဆွမ်းတွေတွာလာရင်အဆင်ပြေဆုံးမှုစီကိုမတန်ဆွမ်းတွေစီကအကြံဉာဏ်တွေရယူဖို့လိုနေပါတယ်။တဘာဝဘေးအန္တရာယ်ဖြစ်ပြီဆိုလည်းမတန်ဆွမ်းတွေကိုအလွယ်တကူကယ်ဆယ်ခေါ်ထုတ်နိုင်အောင်မတန်ဆွမ်းသူတွေရဲ့နေအိမ်တွေကိုတပ်ဆိုင်ရာရဲကြီးအဖွဲ့အစည်းတွေကကြိုတင်စည်းကောက်ယူထားတာတွေလှုပ်ဆောင်ဖို့ကိုလည်းမတန်ဆွမ်းအဖွဲ့အစည်းတွေကပြောပါတယ်။ဟ
ဒီအန်ဒီရဲ့ကျောက်တဲ့ဒေတာရဲ့လူဦးရေစီးရင်တွေပြည့်စုံတဲ့အခါမှာမတန်ဆွမ်းတွေမကြံခဲ့စေဖို့ကိုဦးစားပေးဆောင်ရွက်ပေးဖို့နဲ့ဦးညီကဲဇယ်ရေးတွေဆောင်ရွက်တဲ့အခါမှာမတန်ဆွမ်းတွေအတွက်အထောက်အပံ့ပြုပစ္စည်းတွေကိုအရန်တင်ထားရှိဖို့ပါအကြံပြုတင်ပြထားကြပါတယ်မတန်ဆွမ်းတွေအတက်မွေးဝမ်းကြောင်းတင်တန်းပို့ချပေးနေတဲ့အေးအေးအားဂျပန်ကတင်တန်းနည်းပြချက်ဦးညွှန်မှုကလည်းခ ီအတွက်က NGO နည်းသွားမှာပေါ့ဒီလိုပဲကျွန်တော်တို့ဖြစ်လာတဲ့အချိန်မှာလဲဖြစ်ပြီဆိုရင်ကုညီမှုပိုင်းတွေရှိလာမှာပဲကုညီမှုပိုင်းတွေမှာလဲတယောက်နဲ့တယောက်အားနည်းချက်တွေမတူလိုအပ်ချက်ပိုင်းမတူတဲ့အတွက်ကျွန်တော်တို့မတန်ဆန်းမှုတွေအဲ့ဒီကော်မတီတွေမှာပါဝင်ခွင့်ရမယ်ဆိုရင်ပို့ပြီးတော့ပြည့်စုံမယ်လို့ထင်တယ်ပေါ့အဲ့ဒီအစောက်ဦးပြင်ဆင်မှုပိုင်းမှာပါကျွန်တော်မတန်ဆန်းမှုတွေပါဝင်ခွင့်ရမယ်ပေါ့နော်ကျွန်တော်ဒီပြင်ဆင်မှုပိုင်းဒီမှာပါဝင်ခွင့်ရမယ်ဆိုရင်အဲဒီစက်တာတွေမှာကျွန်တော်ဝင်တဲ့လမ်းအထွက်တဲ့လမ်းနောက်ရေအိမ်ငားနေတဲ့နေရာစသဖြင့်ပေါ့နော်အဲ့ဒီနေရာတွေမှာမတန်ကိုယ်ငါမတန်ဆောင်မှုပြင်းထန်တဲ့ဒီအတွက်ပေါ့ကိုယ်အဆင်ပြေသွားမယ်အနည်းအားအားနည်းတဲ့ညီအကိုတွေအတွက်လည်းဝင်ဖို့ဆက်ဖို့တို့လျှောက်လန်းလေးတွေပေါ့နော်တို့သွားလာနိုင်လို့ဘယ်လိုတူသွားလာနိုင်ဖို့ဆိုရင်ပို့ပြီးတော့အဆင်ပြေသွားမှာပေါ့အဲ့ဒီအမြင်အောင်အနဲ့တဲ့သူကိုယ်တိုင်ကလည်းအဲ့ဒီ community တွေမှာပါဝင်မယ်ဆိုရင်ဒီ sector ဆောက်လုပ်မှုမှာလည်းသူတို့တက်ပြန်ဘို့ဘလို့အဆင်ပြေတယ်ဆိုတာသူတို့ကပို့ပြီးတော့ထဲထဲဝင်ပြောနိုင်တာပေါ့ဆို
မြန်မာနိုင်ငံဟာ2018ခုနှစ်တုန်းကတဘာဝဘီးဖြစ်ပွားမှုအများဆုံးအာဆီယံနိုင်ငံတွေထဲမှာအဆင့်ဆောင်နေရာမှာရှိခဲ့ပြီးရေကြီးရေလျှံမှုအကျဉ်30ကျော်နဲ့မုန်တိုင်းတန်တဲ့မြေပြူရာတွေအကျဉ်20ကျော်လောက်ဖြစ်ပွားခဲ့ပါတယ်တဘာဝဘေးကြိုတင်တင်းချောင်းလိုက်ဖို့တည်င်းအချက်လက်တွေကိုမတန်ဆွမ်းတွေလက်လန်းမီသိရှိနိုင်ရေးကစိန်ခေါ်မှုတစ်ခုဖြစ်နေသေးတယ်လို့အေဒင်ရင်းမျိုးမတန်ဆွမ်းပြုစုရေးအကြောင်းရဲ့အကြောင်းအုပ်ဖြစ်သူဦးထာအုပ်ကပြောပါတယ
်အစိုးရကထုတ်တဲ့တည်င်းတို့ဂျာနယ်တို့လွှမ်းမျိုးကတော့မတန်ဆွမ်းတွေတိုက်ရိုက်ရယူခံစားနိုင်မှုကတော့အရန်လိုပါသေးတယ်ဥပမာစာပတ်နိုင်တဲ့မတန်ဆွမ်းတွေအမှန်မြင့်မြင့်တည်းဆိုမဖတ်နိုင်ဘူးမြင့်မြင့်တည်းဖတ်နိုင်ကြစားဆိုတာမရှိသေးဘူးဟောအဲ့လိုမျိုးပေါ့အတားနဲ့ပဲနှထောင်ရတာအဲ့လိုမျိုးတွေသူဒီနားမကြားတွေအတွက်လဲစာဖတ်နိုင်ပြီမဲ့သူတို့အတွက်ဟောတီဗီမှာသတင်းကြောင်ရင်ဆက်ဟန်ချာနဲ့အာဘာသာပြင်ပေးတာရှိတယ်အဲ့ဒါလဲအာအဲ့ဒီလက်ဟန်ချာကိုတက်တဲ့နားမကြားတွေဆိုရန်ကုန်မင်းလေးလို့မှာပဲရှိတာနေကမသားအနာမကြသေးဆိုအဲ့ဒီလက်ဟန်ချာလည်းဘာမှမသိဆိုတော့အဲ့ဒါတွေအလုံးကလည်းဒီပြည်ကနေထွန့်ပြေးတယ်လို့ပြောပေမဲ့အတန်ဆွန့်နေရှိတက်ရက်တရင်ချက်လည်းရောက်ဖို့ဟော channel တွေရှိကနေဟောတရင်အချိန်ကြီးရယူဖို့ဆိုတာကတော့ဟောစင်ကုန်မှုအကြီးကြီးရှိတော့ပါပဲ
တဘာဝဘေးအန္တရာယ်ကျရောက်ပြီးနောက်ပိုင်းမှာလည်း channel ထူထောင်ရေးလုပ်ငန်းတွေဆောင်ရွက်ပေးနေတဲ့နေရာမှာပတ်သက်ဆွန့်မှုအမျိုးအစားလိုက်ကူညီဆောင်ရွက်ပေးရပါပါတဘာဝဘေးအန္တရာယ်ကြာရောက်ခဲ့တဲ့ဒေသကအခြေခံစောက်ဦးတွေပြန်လည်တည်ဆောက်တဲ့နေရာမှာလည်းမတန်ဆွမ်းတွေဝင်ထွက်သွားလာရေးအဆင်ပြေစေဖို့နဲ့အထောက်အကူပြုပစ္စည်းကလေးတွေပံ့ပိုးပေးဖို့လည်းမတန်ဆွမ်းတွေကအကြံပြုထားတာပါ။အခြေခံပညာနဲ့အသက်မွေးဝမ်းကြောင်းပညာတွေဆက်လက်တင်ကြားပေးနေတဲ့နေရာမှာလည်းမတန်ဆွမ်းတွေအကျုံးဝင်နိုင်ရေးအတွက်ကိုပါထည့်သွင်းစဉ်းစားပေးဖို့မတန်ဆွမ်းအဖွဲ့အစည်းတွေကတောင်းဆိုထားပါတယ်။ကျွန်တော်ထူးဆန်းပါ။မြန်မာစာတင်အေဂျင်စီကလည်း VOE ကိုပေးပို့လိုက်ကြပါ
မြန်မာတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဓာတ်ရိုက်လေးလိုက်အစည်းအဝေးကိုဆက်လက်ထုတ်လွှင့်ပေးဖို့ရှိတာမို့အဆောင်မျိုးနားဆင်နိုင်ကြပါလိမ့်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစည်းအဝေးတွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒိုစက်ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းဒို 19:25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောရရှင်များရှင်2019ခုနှစ်ဇူလိုင်လ6ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်ကတော့လှိုင်းဒိုမီတာ25 kHz 1965လှိုင်းဒိုမီတာ32 kHz 9383ညလှိုင်းဒိုမီတာ51 kHz 5885နဲ့လှိုင်းလက်မီတာ190 kHz 1905တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်အောင်နဲ့ထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးကြမယ်စနေညဒဲလီလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာစနေညဒဲရဲ့လီလိုက်ရှင်နေခန်းအစီအစဉ်ကကြိုဆိုပါရစေဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံနဲ့ကမ္ဘာတစ်လောမှာ LGBTQ လို့ဒီတည်ကြတဲ့လိင်လူချင်းစုံမဲ့သူတွေပေါ့လေအမြဲသူတို့ရင်ဆိုင်ရလေရှိတဲ့ခက်ခဲတွေနောက်လူမှုအတိုင်းဝန်းကြားထဲမှာဒီ LGBTQ တွေနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောထားတွေရှိကြလဲနောက်ဒီခက်ခဲတွေကိုပေါ့လေအတားအဆီးတွေကိုဘယ်လိုမျိုးဖြတ်ကျော်နိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ဆွေးနွေးသွားမှာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးမဲ့သူတွေကတော့ LGBT အရေးလှူရှားသူမန္တလေးကရှင်းသာမှာနောက်တစ်ယောက်ကတော့ရန်ကုန်ကမိတ်ကအန်တီမင်းမှာဟိုတခြားပါဝင်ဆွေးနွေးတဲ့သူတွေကိုလည်းပဲကျွန်တော်တို့ဒီတယ်လီဖုန်းဆက်သွယ်တာအဆင်ပြေတာနဲ့ဟိုလိုင်းပေါ်ကိုတင်ပြမှာပါဆိုတော့အခုအရင်ဆုံးရှင်းတန်းကိုမြေ့ကျင်ပါတယ် LGBT တွေအနေနဲ့ပေါ့လေဒီမြန်မာနိုင်ငံလူမှုအတိုင်းဝိုင်းတွေမှာရင်ဆိုင်ရတဲ့အခက်အခဲဒီအနေအထားကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာဒီအချင်းချုပ်လေးအရင်စပြောပြပြကျွန်တော်တို့နောက်ပိုင်းမှာအခြေတွင်းထပ်ပြီးတော့ဆွေးနွေးတော့ပါမယ်
ဟုတ်ကဲ့အဲရှင်းတဲ့ဒီမြန်မာနိုင်ငံအတွင်းမှာအဓိက LGBT တွေရင်ဆိုင်ရတဲ့အခက်အခဲကတော့မိသားစုပြင်ပြဿနာပြီးပြီဆိုလို့ရှိရင်ဒီအကြောင်းမှာဟိုအကြောင်းနေမပြောရတဲ့ပြဿနာနောက်အလောက်ခွင့်ကင်းမှာအလောက်ကန်ခွင့်နဲ့ရရှိဖို့အတွက်ပြဿနာနဲ့နောက်ပြီးဆိုရင်ဒီအကျမ်းမာရေးပြဿနာပေါ့နော်ဒီလေးခုကတော့အဓိကရှင်းဆိုင်ကြပေးရပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့အခုဆက်ပြီးတော့မေ့ချင်တာတော့အန်ဒီမင်းမှာအန်ဒီမင်းကရောဒီလူမှုအတိုင်းဝိုင်းတွေဒီမှာဘယ်လိုပုံစံမျိုးတွေကြုံရရလေဆိုတဲ့အခြေအနေလေးကိုပြပြပါအောင
်ကြုံရတဲ့ဟာတော့အများကြီးပါပဲဒါပေမဲ့အသေးစိတ်နဲ့ဟိုအငြင်းတန်းလူလေးစဉ်းစားရတယ်ကိုသိနေရတာမျိုးကတော့အဲ့အငြင်းမစီလင်လာရဲ့တော့ဘလို့ရှိရဲ့ဟိုအနေမျိုးဒီနေထိုင်တဲ့ပတ်ဝန်းကျင်မှာပေါ့နော်အနေမျိုးတွေကဘလောက်ပဲကောင်းအောင်မအောင်လုပ်ပြီးစောင့်ရပြီးဝန်ဆောင်မှုတွေပေးနေကြတော့လေအနေမျိုးကိုဒီဘလို့ခေါ်မလဲမင်းရဲ့အမြင်သိရောမသိလင်ဘူးပေါ့နော်အမြင်မသိလင်ဆိုတော့တို့ပညာတတ်အတိုင်းဝိုင်းတချို့တလျာတော့ဒီနိုင်ငံကကိုထွက်ပြေးတဲ့လူတွေကတော့ဒီတို့အခွင့်အရေးတောင်းအောင်နားလေဒီစာနာတတ်တဲ့လူတွေကတော့နည်းနည်းဟို level ထုတ်ပြလို့နားနေပြီတယ်တော်တော်များများရင်ဆိုင်နေရတာကတော့အမြင်မလို့ဘလောက်ပဲခုနပြောသလိုဝန်ဆောင်မှုကောင်းကောင်းနဲ့ဟိုကောင်းကောင်းမွန်မွန်အကျိုးကြီးပြုနေနေတာမှပဲအမြင်မလို့ကိုတို့ကစိတ်လက်မခံဘဲနဲ့ရည်ရည်ချင်းလှောင်ပြောင်ခြင်းများတဲ့ပုံစံမျိုးလေးတွေတွေ့နေရတယ်အဲ့ဒါပါ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ဒီတစ်ခါကျွန်တော်ရှင်းတန်းကိုပြန်ပြီးတော့မေးကြည့်ပါသေးတယ်ရှင်းတန်းတို့အနေနဲ့ခုနလိုပေါ့ဒီမိသားစုအထူးသဖြင့်တော့ပေါ့လေဟိုတခြားနေရာတွေမှာထဲဒီမိသားစုအတိုင်းဝိုင်းကြားထဲမှာရောဘယ်လိုပုံစံမျိုးဟိုရင်ဆိုင်ရလဲကိုယ့်အခြေအနေနဲ့ပတ်သက်ပြီးတော့ပေါ့
ဟုတ်အထူးကားကတော့ဒီမိဘတွေရဲ့အကြီးအကဲတော်သားပေါ့ဟိုဒီလောက်ဆွေးဆန်းဆက်ဆက်မှုတွေညာတဲ့လောကကြီးမှာပါ LGBT ဖြစ်ပြီးဆိုလို့ရှိရင်အခက်အခဲတွေကပိုများတယ်အမွေးထားတဲ့မိဘတွေကိုယ်တိုင်ကလည်းသူတို့ငယ်စဉ်ဘဝမှာသူတို့အပေါင်းအသင်းတွေ LGBT ပေါင်းအသင်းတွေရှိခဲ့တော့ဘလို့နှိမ်ခဲရတယ်ဘလို့ဟိုဖိနှိပ်ခဲရတယ်ဆိုတာကြုံတွေ့တဲ့အခါမှာမိမိရဲ့မိသားစုဝင်တွေမှာမိမိသားသမီးတွေမှာ LGBT ပါတဲ့အခါမှာသူတို့ကခင်ဗျာတော်တော်နဲ့ကိုသားသမီးကိုသူများနှိမ်ပါသူများကခွဲခြားဆက်ဆံမှာကိုစိုးရိမ်နေတဲ့အတွက် LGBT မဖြစ်ရဘူးဆိုပြီးမှတားဆီးတဲ့တားဆီးမှုအဲ့ဒါတားဆီးမှုတွေကခါကလေးသားလို့ရှိရင်အကန့်အကမ်းမှာဒီကလေးလမ်းမပေါ်ရောက်သွားတာလမ်းမပေါ်ရှောက်သွားတာဒါရိုက်တာပြတ်သွားတာနောက်ဆုံးမှာကိုကုတ်ကိုအဆုံးတတ်သေးသွားတာအဲဒီဒီဆိုလို့ရှိရင်ယောဂဗျာဆိုရင်ဆွဲကပ်ပြီးတော့မှဘဝကိုကြော်လွန်သွားရတယ်ဆိုတဲ့အခြေအနေမျိုးရှိတယ်ပေါ့ဒါကတော့ကျမတို့ရဲ့ဓလေ့တွေထုံတယ်နေခဏထအောင်ပတ်ဝန်းကျင်မှာကိုယ့်ရဲ့သားသမီးဒီလိုမျိုးဖြစ်ရင်ငါတို့ကြုံတွေ့ခဲ့ဘူးတလို့ငါတို့အရှိမှရှိသွားတဲ့ LGBT တွေကိုဖိနှိပ်တယ်လို့နှိမ့်ဆက်တယ်လို့ညှင်းပန်းတယ်လို့ခွဲခြားတယ်လို့မျိုးဖြစ်မှာဆိုတဲ့အတွက်မိဘတွေကလုံးဝခွင့်မပြုတဲ့မိသားစုတွေရှိတယ်လေအဲ့ဒါမျိုးတွေတမလို့ပဲဒ
ဒီကလေးတွေကလမ်းမရောက်သွားတာလမ်းတေးရောက်သွားတာနောက်ဆုံးကိုကုတ်ကိုတက်တည်သွားတဲ့ကိစ္စရဲ့ဒီရှိအထိကြုံတွေ့ရပါတယ်ဟုတ
်โอเคဒီလုပ်ငန်းခွင်အတိုင်းဝိုင်းဒီတဲမှာကြတော့ဘယ်လိုပုံစံမျိုးနဲ့တွေ့ရပါလဲ
မြန်မာနိုင်ငံမှာကအဓိကကတော့ဒီဟိုပေါ့နော်ဟိုဒီပွားရေးနဲ့လုပ်ငန်းခွင်နဲ့ပတ်သက်ပြီးတော့လဲကျွန်တော်တို့လေးလာပြရတယ်ဆောင်ရွက်ပြရတယ်လဲအင်တာနက်များပါပြီနိုင်ငံတကာမှီဖို့ဆိုရင်လည်းဒါအများကြီးလိုပါပြီတဲ့ဒါပေမဲ့တခုပြောစင်တာဝန်ထမ်းရေးရခံထားရေးမှာဆိုရင်ကျွန်တော်တို့မြန်မာနိုင်ငံမှာကအများစုကမိန်းကလေးချင်းတူရင်တောင်မှအပြုံနဲ့အအိုဆိုရင်အပြုံပဲဦးစားပေးရစနစ်အိုးရဲဆိုရင်ထိပ်ပြီးတော့မှမဆုံးချင်ကြဘူးဒီဟိုမီးဖွားခွင့်ပါများစသဖြင့်ဒါမျိုးတွေကလည်းရှိနေသေးတယ်ဒီလိုဆိုလို့ရှိရင်ဒီ gender ရဆိုလို့ရှိရင်လည်းယောက်ျားလေးမိန်းကလေးမှတော့မှယောက်ျားလေးကအလုပ်ကိုနည်းနည်းရှားတယ်ပေါ့နော်ဒီလိုမျိုးပြတယ်မှာဆိုလို့ရှိရင်အဲ့ဒီမှာမှကျမတို့ LGBT ဆိုလို့ရှိရင်တို့ကလက်မခံခြင်းမှုလက်မခံခြင်းမှုဆိုတာကနှစ်ပိုင်းရှိတယ်။တစ်ပိုင်းကဆိုခုနပြောလို့မိန်းကလေးမှတော့မှဦးစားပေးရတဲ့အခြေအနေမျိုးနဲ့ရင်ဆိုင်ရတဲ့လူတွေရှိတယ်လို့ဒီ LGBT ဆိုလို့ရှိရင်တို့တွေးတဲ့အတွေ့ရနံပါတ်1တို့ဘယ်လိုခိုင်တွေ့ရမလဲတို့ရောက်လာပြန်ပြင်ငါတို့လုပ်ငန်းကိုအာကွန်ဗိတ်ကစားပြင်မလားငါတို့ဒီဖောက်တယ်တွေပေါ့နော် customer တွေနဲ့တွေ့တဲ့အခါမှာငါတို့ဝန်ထမ်းက activity ဖြစ်နေတယ်ဆိုလို့ရှိရင် customer တွေကတော့ဘယ်လိုမျိုးတုံ့တက်မလဲဘယ်လိုမျိုးတုံ့ပြန်မလဲဆိုတဲ့အပေါ်မှာ motive တွေကြောက်ကြတခုရှိတယ်ဆိုတော့ကျတော့ activity ကိုခံမှုအတွက်ဆိုရင်တော်တော်များများကလဲညွန်ကြတယ်အာ PD ဆိုလို့ရှိရင် activity တွေကိုခန့်ချင်ခန့်ရင်တော့မှသူကဒီဖြစ်ပြမှုကိုသူကလက်မခံခြင်းကြောင့်ဥပမာပေါ့ကျွန်တော်တို့ transgender လို့ခေါ်တဲ့အာဥမာရာဇာလေးဖြစ်နေမွေးတယ်ဒါပေမဲ့သူကမိန်းကလေးလို့ပြောင်းလဲနေတယ်ဒီလိုလူတွေဆိုလို့ရှိရင်လည်းမိန်းကလေးပုံစံမဝေးရဘူးအဲတဆိုးဝင်နိုင်လားစသဖြင့်ပါဒီလိုအဝေးစားပိုင်းခွဲခြားတာမျိုးလေးလည်းရှိတယ်လို့အလောက်ခွင့်တွင်ရောက်ပြီဆိုလို့ရှိရင်ကျွန်တော်တို့မြန်မာနိုင်ငံမှာလိုအပ်နေတာကဘာလဲဆိုရင်အလောက်ခွင့်တွင်မှာဒီမိန်းမဆိုင်ရာအထိပါနှောက်ယှက်မှုကိုတိုင်တန်းလို့ရတဲ့မူဝါဒတွေပြီးပြီဆိုလို့ရှိရင်ဒီဖြစ်တည်မှုကိုလောင်ပြောင်တဲ့အခါမှာအကာအကွယ်ပေးတဲ့မူဝါဒတွေမရှိတဲ့အခါမှာအလောက်ခွင့်တွင်မှာပြင်ပုတ်လိုက်ခေါင်းပုတ်လိုက်အဲဒါမျိုးလေးတွေစုံဝါစုံဝါတဲ့အခါကျတော့တစ်ဖက်က LGBT တွေဘလောက်ပဲအရေးသေးပြေးဝါတဲ့ဝင်တန်းကောင်းဖြစ်နေပါသေးသူတို့ကဒီအဝိအစားဆိုတဲ့ပုံမှန်တဲ့ငယ်အဲတိတိဆိုရင်သူတို့ဟိုဂိုင်ကြွေရမှာခက်ခဲတယ်ဆိုတဲ့ပုံစံအနေထားမျိုးရဲ့စားတုံးသူတွေကဒီ LGBT တွေဝန်ဆောင်မှုပေးတဲ့ဟာကိုလိုချင်ပါမလားဆိုတဲ့အတွေးရဲ့
ဆိုတော့
သူတို့ကနေပြီးတော့အဲ့လိုမျိုးတွေဖယ်လိုက်တာမျိုးရှိလို့ LGBT ဘက်ကလည်းဒီလိုမျိုးဖိနှိပ်ခံရတယ်အပြည့်ပြည့်စုံလို့ရှိရင်အဝေးစားပြောင်းခိုင်းတဲ့ပုံစံမျိုးကျွန်တော်လုပ်ငန်းခွင်မှာဆိုသဟဇာတာမဖြစ်တဲ့အဲ့လိုမျိုးမိသားစုရှိပါတယ်နှစ်ဖက်ပဲ
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ရှင်းတဲ့ပြောသွားတဲ့အထဲမှာတော့ဒါကိုကဝန်ထမ်းအနေနဲ့ဝင်ပြီးတော့အလုပ်လုပ်မယ်ဆိုရင်တော့မှဒါရင်ဆိုင်ရတဲ့အခက်အခဲပေါ့လေဆိုတော့အနီမင်းကြတော့ဒါမိကဲအလုပ်ငန်းကိုလုပ်ကြနေဆိုတဲ့အခါကျတော့ဒီကိုပိုင်လုပ်ငန်းလုပ်တဲ့အခါမှာရောဘလူအခက်အခဲတွေကြုံရလိမ့်ရှိပါလေ
ဒီကိုပိုင်လုပ်ငန်းလုပ်ဖို့အဖြစ်ကိုအနီမင်းတို့ကဟုတ်လို့ခေါမလဲတော်ရည်ကိုစူးစမ်းခဲ့တာဖြတ်တန်းခဲ့တာပေါ့နော်။ဟောကိုယ့်ရဲ့တောင်းတက်ထားတဲ့ပညာရေးချင်းနဲ့ဘယ်လုပ်ငန်းခွင်ကတော့ပတ်ရှင်းနဲ့ပြောလို့ပေါ့။ဟောလူကြောက်ရဲ့အခြေအချင်းကိုအရေးကြီးတာလားလူကြောက်ကိုလူကြောက်ရဲ့ဒေထိုင်မှုပေါ့နော်ဒီချက်ကအရေးကြီးတာလားဆိုတာကိုဝေခွဲမရနိုင်ဘူးလေဒီလူပတ်ဝန်းကျင်လို့ခေါ်မှာပေါ့။အနေမျိုးဒီဒီမှာဒီလူပတ်ဝန်းကျင်ပေါ့နော်။အဲ့မှာဈားထဲမှာအနေမျိုးကလူမျိုးလုပ်ငန်းကိုယ်ပိုင်လုပ်ငန်းဖြစ်လာဖို့တော်တော်ကြီးတုံးပန်းကျူးစားရရတယ်အခက်ခဲတွေဖိနှိပ်မှုတွေများဆိုတော့အဲ့ဒါတော့မှပဲအခုလိုမျိုးပေါ့နော်နေရာလေးတစ်ခုရလို့ကိုယ်ပိုင်ဆိုင်ကလေးဖွင့်နေလို့ကိုယ့်ရည်ချင်းတို့ကိုဖွင့်နိုင်တယ်ဆိုရင်တော့မှပဲတချို့နေရာတွေမှာတတ်လို့ရှိရင်လုပ်ငန်းခွင်မှာတတ်လို့ရှိရင်ဥပမာအဖြစ်ဟိုလုပ်ငန်းခွင်အတွက်အခွန်ဆောင်တဲ့ဟာမျိုးကိစ္စမျိုးပေါ့အဲ့လိုလာပြီးတော့အတက်ခါတတ်လို့ရှိရင်ပေါ့နော်ကိုကအလှပြင်နေမှာဆိုတဲ့အခါကျတော့ဥပမာအဖြစ်ပြင်တဲ့အမျိုးသမီးလေးတွေကတော့များအမျိုးသမီးလေးတွေကကိုယ့်ကိုလက်ခံလို့ကိုယ့်ရဲ့အရည်ချင်းကိုသူကဟိုယုံကြည်တို့လာအဲ့ရင်တော့မသူတို့နဲ့ပါလာတဲ့ဥပမာမင်္ဂလာဆောင်ပါသူတို့ရှိရင်သူတို့သားတွေပါလေပါလာမယ်ဆိုလို့ရှိရင်သူတို့ကတိတ်ပြီးအနေမျိုးကိုပြုံကြည့်ဘူးမျက်နာကဟိုတိတ်ပြီးအနေထားတစ်ခုအဲ့ဟာလေးကိုကြုံလာခဲ့ပြည့်ပြောရမယ်ဆိုလို့ရှိရင်အနေမျိုးနိုင်ငံမှာအဓိကနဲ့တာမန်ရောက်ခွဲခဲ့ကြကြတာလည်းမသိဘူးတကယ်တမ်းဆိုလို့ရှိရင်ဟိုသမီးတစ်ခုအတွက်တိုးတက်သွားဖို့ကအရေးချင်းကိုတို့တာလားသတ်မှတ်ချက်တွေကအဲ့လိုပေါ့ဖိတိတ်မှုတွေနဲ့ဟိုဘယ်လိုခွဲခြားဆက်ဆံဖို့တွေကအရေးကြီးတာလားအဲ့ဒါကိုသူတို့ပစ်တာမတွေးနိုင်တဲ့ပတ်ဝန်းကျင်ဖြစ်နေတာလေးပါပဲတကယ်လို့အနေမျိုးတော့ဒီမှာကိုယ့်ရဲ့လုပ်ငန်းခွင်မှာစူပါလေစူးစားနေကြတယ်ပို့ပြီးတော့အကြီးချင်းတွေတိုးတက်အောင်ဟိုစားအားတွေပို့ထုတ်နေကြတယ်ကလေးတွေကိုလည်းပညာတွေဖြန့်ဝေပြီးတော့ ตัวนี้เลยตัวนั้นมาอันนี้มันก็ตัวสัตว์นั่นเองแต่ถ้าเกิดว่าเช่นก็ข้อวิทยาศาสตร์โอ้นับว่าลูกไม่มาลูกอาจจะเกิดอะไรกูอ่ะมันนี่จะจะมาสูญเสียกูเอ็กซ์ซ์เนี่ยเปลี่ยนไปสูญเสียกูว่าเป็นคลีเปียวลูกแค่สามบุเบชเดียไอ้ยาบอกกันใจอันนี้มันว่าดูยาดมหัวกูดีกูว่าเอาเมื่อตอนนี้ชิดเห็นเนี่ยอันนี้ตายขนาดกูเรื่องมาบุยควาลาเลย ไอ้มีเนี่ยมันสักทีก่อนนะโหเรื่องมีมันสักทีปัญชีนี่พี่เนี่ยจะพูดอันนี้มันว่าเจ้าเนี่ยวุ้นเส้นทางเลยหรือเปล่าเนาะเส้นทางเราคุ้มไม่รู้ขอรับว่าไอ้ข้าจะรู้กูว่าที่นั่นเส้นทางมาเขาเก่งเชี่ยเขาเก่งว่าเออเออเมื่อตอนนี้เจ้าเกิดดูยินดีที่เจ้าเองนะว่าอะไรก็ว่าโอ้เนี่ยยังเอาเลวานเนี่ยโอ้ยจีจ้าราชีดีเลยดูเชี่ยแต่แต่มันเนี่ยโอ้อุลิลูกขอลูกขออากูลูกขอลูกขออุ้มไม่ยอมที่ไหนเดียวกังหลังเส้นทางมาที่เรามาอ
ဒီကျွန်တော်တို့လူမှုအတိုင်းဝိုင်းထဲမှာပေါ့လေအခုလိုမျိုးဒီ LGBT ဒီလိင်မျိုးချင်းစုံမဲ့သူတွေနဲ့ပတ်သက်ပြီးတော့အခုလိုမျိုးသဘောထားတွေရှိတယ်ဆိုတာဟိုဒါမီယိုဖလာဒီထုံနှန်းစင်လာအယူဆွဲကြောင်လားဘလို့ထင်ပါလဲ
အနိမ့်မို့မရလား
အဲဟုတ်ကဲ့အနိမ့်အရင်စပြေပြပါ
အဲ့ဒီမျိုးအလိုပဲထင်တာပဲအဲ့ဒီမျိုးမတကနာပြောမှုပါတယ်ဟောဘလို့ဖုံးမယ်နည်းနည်းခွန်ဆော့အစမ်းနေတဲ့လောက်ခွာမှာပေါ့နော်ဟိုရှေးရိုးအစင်လာရဲ့အဲ့ဒီပေါက်ထွက်နေတာပြောမယ်ဆိုလို့ရှိရင်တော့ဘလို့ခုံးလဲနိုင်ငံတကာဘဟုသတမရှိတာဖြစ်နေတယ်အဲ့ဒီမျိုးပြောသူတော့ပါပဲအဲ့ဒီမျိုးကဟိုကျွန်တော်တို့မဆက်ဆွဲပါဘူးဆက်ဆွဲရမပေါ့ဘူးဟိုအញ្ញာရည်လေးနဲ့မပြောအញ្ញာမို့ပညာတက်တဲ့ကျမ်းမာရေးပညာရှင်တွေပြပေါင်းရတဲ့ကပ္ပကျမကြီးအဖွဲ့ WHO ကပါပဲအဲ့ဒီလိုဒိန်စိတ်ဖောက်ပြန်ပေါ့နော်ဒိန်စိတ်ကြောင်းလေးလက်ခံကြဖောက်ပြန်တာမို့ sorry နော်ဒိန်စိတ်ကြောင်းလေးနေထိုင်နေတဲ့ LGBT ဆိုတဲ့အတိုင်းဝန်းကအရင်ကဆိုအနေနဲ့လို့ဆိုတာတခါလွတ်တယ်ကိုကန့်နေအာကျမကြီးရဲ့ဒီအဖွဲ့ရဲ့ရဲရဲဆက်ဆက်ပတ်ပတ်ဆက်ဆက်ပြီးပြောခံနေရတဲ့အယူပဲဟိုဂျိုးလို့ခေါ်မဲ့ဂျိုးဂျိုးကြီးလက်ခံလာကြတဲ့အတိုင်းဝန်းပါနိုင်ငံတကာကတကယ်ကျမကြီးပညာရှိကြီးကတတ်မှတ်ပြီးတော့အော်ဒီစံဒီလိုခေါ်ရဗီနတ်စပ်ခေါ်ရဲ့နေပါ1900အနိမ့်ပြည်လောက်ကတော့1996လို့ထင်တယ်အဲ့ဒီတော့ကပြညာပေးတယ်ပြညာပေးတယ်ဒီလိုလိင်စိတ်ကြောင်းလဲနေထိုင်နေတဲ့သူတွေဟာစိတ်ကျမ်းမာရေးချုပ်ပြနေတဲ့သယောဂဝေဒနာရှင်တွေမဟုတ်ပါဘူးလို့ဟိုအဲ့ဒီ dimension ပေါ်ရအောင်လဲဒီလိုအနိမ့်လို့ကအဲ့ဒါကိုအာအဲ့ဒါဟိုလို့ခေါ်ပြီးတော့အဲ့ဒီမျိုးအများရင်ကျမ်းမာကြတယ်အဲ့ဒါကိုသူလက်မခံနိုင်ကြဘူးနိုင်ငံတကာကျောင်းသားတွေနိုင်ငံတကာမှာမြင်နေတဲ့အမြင်တွေဆိုလို့ရှိရင်ဒီပေါ့အဲ့ဒီကိစ္စတွေကိုသူတို့ကဟိုဘေးစားတရက်အနေနဲ့မသိဘူးဆိုတော့ about education เนี่ยมาตัวมายนาเนี่ยตัวพวกเราตัวดําเนินเรื่องธุรกิจอะไรเนี่ยเนี่ยตู้เป็ดเนี่ยอึนชื่อคลีนอยู่พอมาบ่เนาะตู้ปั๊วเนี่ยตู้ตะบาวอ่ะไดเนี่ยตู้ตาเดียวเป็ดอขวัญอยู่ลูลูมวยฟ้าลาเนี่ยตู้ตาเดียวไดตู้ตาเดียวไดเนี่ยตู้ไดตู้ไดอ่ะแหละบาเลยตู้ตาเดียวยัดชื่อเต็มเนี่ยตู้ตาไดยัดชื่อเต็มเนี่ยอขวัญอีกลูกคุณอยู่ไดตู้ตาชื่อได้มั้ยส่วนอยู่ที่เนี่ยลีลาชาคุณในไอ้เฉยไปแล้วอนิเมะโนธรรมดูนี่กูสนิทมาก็อะเปียวอ่ะอะไรอยู่ลงว่าแต่มาขันในเนี่ยได้อ่ะอะไรก็အခုလည်းကြည့်နေရသေးတယ်ချိုးနေရသေးတယ်မှာ
ဟုတ်ကဲ့ပါဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီတိုင်းရဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဒါကျွန်တော်တို့ရှိကိုဖုန်းခေါ်ပြီးတော့ထားတဲ့သူတွေလည်းရှိပါတယ်ဆိုတော့ဒီအစီအစဉ်မှာဆွေးနွေးမယ်ဆိုရင်ကိုယ်နဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့သဘောတူတာပဲဖြစ်ဖြစ်မတူတာပဲဖြစ်ဖြစ်အပြုသဘောနဲ့ဝေဖန်ဆွေးနွေးလို့ရပါတယ်အခုဝင်ရောက်ဆွေးနွေးဖို့ကတော့ကိုတီးလည်မှုပါထိုင်းနိုင်ငံကကိုတီးလည်မှုဝင်ရောက်ဆွေးနွေးလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့အဲ့ဒီ TV အဖွဲ့ကြီးကတော့ကျွန်တော်တို့သူတို့လွတ်တာဆန်တာတွေကကျွန်တော်ပြောပြောပါဦးကဘာဖြစ်လဲဆိုရင်တော့သူရဲ့အငြိမ်းထံမွားတော့ကျွန်တော်တို့ကသဘောကျပါတယ်သဘောတူတာဒါပေမဲ့နော်သူတို့ယောက်ျားချင်းစီတော့မိန်းမချင်းစီတော့ကျွန်တော်တို့ကသဘောမတူနိုင်ဘူးဘာဖြစ်လဲကျွန်တော်တို့ကအာကသားတွေနော်အာကသားတွေဆိုတော့နော်ဘောဓဝါဒတဲ့အများကြီးနေထိုင်တယ်ဒါကြောင့်မို့အများကြီးတွေကတော့သဘောမကျတာပဲကျွန်တော်မြင်တွေ့ရကျွန်တော်ကိုယ်တိုင်လည်းသဘောမကျဘူးကြဘာဖြစ်လဲဆိုရင်နော်သူသားလူကြရမလို့ကြဒါပေမဲ့သူရဲ့ယောက်ျားချင်းမိန်းမချင်းစီတော့ကျွန်တော်တို့ကတော့လုံးဝတန်ခွက်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါကိုတီးလည်မှုကျေးဇူးပါဆိုတော့ဟိုတကယ်ကတော့အခုလိုမျိုးဒီလိင်တူချင်းအဲစုံမဲ့သူတွေဒီ same sex marriage ပေါ့လေဆိုတော့ဒါနဲ့ပတ်သက်ပြီးတော့ဟိုဒီလိုမျိုးကမ္ဘာနိုင်ငံတွေမှာလည်းပဲလက်ခံကြရတယ်ဆိုပေမဲ့လက်မခံကျင်ကြတဲ့အတိုင်းဝိုင်းတွေလည်းရှိပါတယ်ဗုဒ္ဓဘာသာအတိုင်းဝိုင်းမှာမဟုတ်ပါဘူးဒီခရစ်ယာန်အတိုင်းဝိုင်းမှာပဲဖြစ်ဖြစ်အဲတခြားဒီဘာသာအတိုင်းဝိုင်းမှာပဲဖြစ်ဖြစ်ဒါဒီကိစ္စနဲ့ပတ်သက်ပြီးတော့လက်မခံကြတဲ့သူတွေလည်းရှိပါတယ်ဒါပေမဲ့လည်းပဲခုနလိုပေါ့ဗုဒ္ဓဘာသာမလို့ဒါဟိုလက်မခံဘူးလက်မခံရဘူးဆိုတဲ့အနေအထားမျိုးကတော့မဟုတ်ပါဘူးဆိုတော့တခြားဘာသာတွေမှာလည်းဒီဟာကိုလက်မခံကြပါဘူးဆိုတော့ဒီမှာဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်းတန်းကိုမေးချင်ပါတယ်ဆိုတော့အခုလိုမျိုးပေါ့လေဒီ LGBT တွေနဲ့ပတ်သက်ပြီးတော့ဘာသာရေးအရာရောပေါ့ဟိုဘလို့သက်ရောက်မှုတွေရှိပါလဲလူတွေကနားလည်မှုအပေါ်ဘာသာရေးဘိုင်းကရောဘလို့သက်ရောက်မှုတွေရှိတယ်လို့ထင်ပါလဲခင်ဗျ
ဆိုတော့ဘာသာရေးပိုင်းကတော့ဟိုကျမတို့ဟိုပြောရမယ်ဆိုလို့ရှင်ဒါကဟိုအက်တီဗီတီရေးဆိုတာကလေဟိုလက်ခံကျင်တဲ့မှန်ကျင်တာဘာသာတရားနဲ့လည်းမဆိုင်လို့ရှင်ဟိုတလေထုံးနဲ့လည်းမဆိုင်ဘူးလူတယောက်ချင်းစီတယောက်ချင်းစီတိုင်းမှာရှိတယ်လက်ခံနိုင်တဲ့စိတ်ချစ်တဲ့စိတ်မုန်းသိမ့်တဲ့ဆိုင်ရလို့ကျမထင်တယ်ပေါ့ဒီလူတယောက်ကိုလူတယောက်ကဟိုအကြောင်းမဲ့တဲ့မုန်းသိနေတယ်ခုနပြောသ
ဟုတ်တယ်ဟုတ်မြစ်တာထားရမယ်တန်ငါးပါးပေါ့နော်ဒီပါဏအဒီကျမတို့ပြောကြတဲ့ဒီဖျားဆိုတိုင်းကျုပ်ဆိုကြတဲ့ကဲငါးပါးရှိတယ်ပေါ့သူတပါးတမတရာသူများတမယာမစော်လာရသူတပါးပြစီမခိုးရဆိုတဲ့ဒီကဲနေရှိတယ်ပေါ့ဒီကဲနေကိုဒီဟာတွေကိုဖောက်ဖြတ်မယ်ဆိုရင်နံဘွားမှာဒီလိုမျိုးအပြစ်ဒဏ်ကြီးခံရမယ်ပေါ့အဲဆိုတာမျိုးတော့ဒါဖျားကဟောခဲ့တယ်ပေါ့ဒါပေမဲ့ဇမတိဒီလောက်
းဆက်နေရတဲ့သူတွေကိုနောက်ထပ်ဆက်မယ်ပြီးတော့မှခွဲခြားဟိုဖိနှိပ်ဖို့အဖေဒီမို့တာဟိုမတွေးမိဘလို့ပဲပေါ့နော်ဟိုပြည်ညာတဲ့ဒီစာရက်ပြည်ဖုန်းကြီးတွေလည်းမေးကြည့်တယ်ပေါ့သို့တော့မြန်မာနိုင်ငံမှာကဘာဖြစ်နေလဲဆိုတချို့တချို့ကဘာသာရေးခေါင်းဆောင်တွေကဘာသာရေးခေါင်းဆောင်တွေပြောမယ်ဆိုလို့ရှင်ဟိုစာမှာပေါ့နော်ဘာသာအသီးသီးမှာရှိတဲ့ဘာသာရေးခေါင်းဆောင်တွေကမိမိတို့ရဲ့အပ္ပကိုဟောကြားထားတဲ့တရားတော်တွေဒီအစဉ်ဆက်ဆောင်ထင်းလာတဲ့ဒေသနာတော်တွေမှာသူတို့ကရောသွင်းရောရောနှောပြလိုက်ပြီးတော့မှသူတို့ရဲ့အပ္ပတွေကိုအပင်ပင်ကြတယ်ပေါ့ပြောချင်တာဖခင်ကဒီကဲ၅ပါးကျူးလုံလို့ဒီလိုမျိုးနောက်ဘဝမှာဒီလိုမျိုးဝိတ်ခံနေရဆိုဒီလူတွေကိုထပ်မံပြီးခွဲခြားဖို့မပြောပေမဲ့ဘာသာရေးကောင်းဆောင်တချို့ကသူတို့ရဲ့ mindset တွေကိုထည့်သွင်းပြီးတော့မှဒီလူတွေကိုမတူတယ်လို့မတန်တယ်လို့ခွဲခြားဆက်ဆံဖို့ကြာမျိုးကျွန်တော်တို့ဟော့ပြပို့ချတယ်လို့တွေးရပါတယ်ဥပမာဆိုလို့ရှိရင်ဒီမောင်ချောစင်ဝင်းပြီးခဲ့တဲ့ဟိုမတားခင်ကနေသူကိုယ်သူတက်တိတ်သွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှကျွန်တော်စူတောင်းပွဲလုပ်တဲ့အခါမှာဒီဘာသာမတူတဲ့အစ္စလာမ်မျိုးသမီးတယောက်ကိုလောင်ကျော်စင်ဝင်းရဲ့သာသနာဒီစူတောင်းပွဲမှာလာပြီးတော့မှသူ့ရဲ့ဘာသာယုံကြည်မှုလိုက်စူတောင်းနေပြီနဲ့တစ်ချိန်တည်းမှာပဲထိုင်းနိုင်ငံမှာကျင်းပတဲ့ဒီတရားပွဲပေါ့လေမြန်မာလူသားများစွာရှိတဲ့တရားပွဲမှာဖုံးကြီးတစ်ပါးကဒီပလင်မွားနေထိုင်ပြီးတော့မှဒီတရားပွဲထဲမှာတော့ဆက်ကြည့်ရှိလားရှိတယ်ဆိုတက်ပြင်းငါကိုယ်တိုင်သမရဒီကြရင်းလို့ဖြစ်တယ်ဆိုဒီဆက်ကြည့်တနက်နဲ့ဖြစ်တတ်ပြင်းမှာဆိုတော့ဒီပေါ့နော်တရားတော်မှာမပါတဲ့အကြောင်းညာတွေနဲ့သူ့ရဲ့အပ္ပကိုတရားတော်နဲ့ကြောပြီးတော့မှအပင်းအင်းနဲ့ဒိဋ္ဌရက်တွေလည်းကျွန်တော်တို့များစွာကြုံတွေ့ရပါတယ်ဒါလည်းအင်မတန်စောက်စရာတောင်းတဲ့အလားအလာတစ်ခုပေါ့လေဆိုတော့ခွဲခြားစိတ်ဆိုင်ဆိုင်ရာမှုတွေကတော့တချို့ဖုံးတော်ကြီးတွေကတော့ဟိုသားကိုကဲကဲအကျိုးလို့သတ်မှတ်ပေးမယ်တချို့သောဘာသာရေးကောင်းဆောင်တွေတချို့သောဖုံးတော်ကြီးတွေကတော့ဒီဟာကို double discrimination ပေါ့လေဒီကဲသူ့အနေနဲ့သူခံရတဲ့လူတွေကိုမုန်းတီးမှုနဲ့ဆက်ပြီးတော့မှခွဲခြားစိတ်ဆိုင်မှုတိုက်တွန်းခြင်းတွေလည်းခံရပါတယ်လို့ဟု
တ်ဟုတ်ကဲ့ပါဆိုတော့ဟိုဒီလိန်ဒူးကျင်းဆုံမဲ့သူတွေချိတ်ခင်သူတွေအနေနဲ့အခုလိုမျိုးဒီနေပဲပေါင်းဆောင်မှာအခက်အခဲတွေကြုံတွေ့ရတယ်ပေါ့လေကြုံတွေ့ရတဲ့ခါကျတော့ဒီလိုအခြေအနေတွေပပျောက်သွားဖို့ဒီလိုအခြေအနေတွေကနေပြီးတော့ပိုပြီးတော့တိုးတက်အောင်ဟိုဆောင်ရွက်လာဖို့ဆိုလို့ရှိရင်ဟိုဒီနေပဲတိုင်းမှာပေါ့လေဒီ LGBT community နဲ့ပတ်သက်ပြီးတော့နားလည်မှုတွေရှိလာဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဟိုဘလောက်ထိအောင်တိုးပြီးတော့ဆောင်ရွက်ထားတာမျိုးတွေရှိပါလဲဥမာဆိုလို့ရှိရင်အမေရိကန်မှာဒီပြီးခဲ့တဲ့လကဒီဇွန်လဆိုလို့ရှိရင် Pride Month ပေါ့နော်ဒီ1969ဇွန်လတုန်းကပေါ့အဲလွန်ခဲ့တဲ့အနှစ်50လောက်ကဒီအမေရိကရဲ့ဒီနယူးယောက်မှာရှိတဲ့ဒီဟိုဟိုဘားတစ်ခုမှာပေါ့ဒီလိန်ဂျူစုံမဲ့သူတွေ
ဟော
လိန်ဂျူစုံမဲ့သူဖောက်တယ်တွေနဲ့ဒီရဲတွေကြားထဲမှာပြိပခါဖြစ်တယ်ဆိုတော့အဲ့ဒီအထိတ်အမှတ်ပေါ့လေအခုဒီအနှစ်50ပြည့်အခမ်းအနားကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကနယူးယောက်မှာကျင်းပပါတယ်လူသသိန်းခွဲလောက်ပေါ့လေလိန်ဂျူချစ်သူတွေသသိန်းခွဲလောက်ပါတယ်သူတို့ထောက်ခံတဲ့လူ၄သန်းလောက်ကလည်းပဲဒီဒီ Rainbow အလံတွေပေါ့အကင်ပြီးတော့ဒါကျူစုကြတယ်ဆိုတော့ဒါတကယ်ကိုကမ္ဘာအတိုင်းမှာအကြီးအကျယ်ဆုံးကြီးတဲ့ပွဲဟိုဆိုပြီးတော့ပြောလို့ရတယ်ဆိုပြီးတော့လည်းပြောကြပါတယ်ဆိုတော့အဲ့မှာဆိုလို့ရှိရင်လည်းဒါနယူးယောက်မြို့တော်ဝန်ကိုယ်တိုင်ကဒီလိန်ဂျူချစ်ခင်သူတွေရဲ့စုံမဲ့သူတွေရဲ့အခွင့်အရေးကိုကာကွယ်ပေးပြီးတော့ဒါဒီလိုအစီဒီလိုမျိုးပရိတ်လုပ်ဖို့အတွက်ကူညီစီစဉ်ပေးခဲ့တာတွေရှိပါတယ်ဆိုတော့ဒီလိုမျိုးဒီလိန်ဂျူချစ်သူတွေ LGBTQ အတိုင်းဝိုင်းပေါ်ပေါ်လေးနားလည်မှုရှိတဲ့သူတွေဒီအာဏာရအတိုင်းဝိုင်းထဲမှာရှိနေဖို့ကလည်းဘလောက်အရေးကြီးတယ်လို့ထင်ပါလဲခင်ဗျာဒါမက်ရှင်းတဲ့ဖြေပြီးဟုတ်
ဟုတ်ကဲ့
ဟိုအရေးကြီးတယ်လဲဆိုတော့အရေးကြီးပါတယ်ကျမတို့ကဒီ LGBT မှရဲ့လို့တော့မဟုတ်ပါဘူးကျမတို့ဒီနိုင်ငံတော်မှာရှိနေတဲ့အစိုးရဒီနိုင်ငံသားတိုင်းကိုအခွင့်အရေးတန်းလို့ရဖို့ဟိုဥပဒေဒီကာကွယ်ဖြစ်ပြီးဖိနှိပ်မှုမရှိဖို့ဆိုတာကအင်မတန်အရေးကြီးပါတယ် LGBT တို့ဆိုလို့ရှိရင်လည်းနိုင်ငံတော်အစိုးရမှာရှိနေတဲ့အခုခေါင်းဆောင်ပိုင်းတွေပေါ့နော် NLD ပါတီဦးဆောင်တဲ့ကာလမှာဆိုလို့ရှိရင်လည်းအပြောင်းအလဲများစွာဆိုတော့ကျမတို့တွေးရပါတယ်ဥပမာဆိုလို့ရှိရင်ကျမတို့2018ခုနှစ်အတွင်းမှာ launch လုပ်ခဲ့တဲ့မြန်မာနိုင်ငံလူငယ်ရေးရာမူဝါဒမှာဆိုလို့ရှိရင် LGBT လို့ခေါ်တဲ့လိင်စိတ်ခံယူမှုနဲ့လိင်ဝိသေသတော့လိုမျိုးဟိုပြောင်းလဲနေတဲ့သူတွေပေါ့နော်အဲလိုလူတွေကိုကျမတို့ဟိုအထူးလေးပေးရမယ့်လူငယ်တွေအဖြစ်နဲ့ဝန်ဆောင်မှုပေးရမယ်ဆိုရင်ဒါချက်သွင်းအတိအကျဖော်ပြခဲ့တာမျိုးလည်းရှိတယ်လို့ကျမတို့မြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ပြီးခဲ့တဲ့2000နဲ့မှဒီ19ခုနှစ်မှာပဲဟို Unproud ဆိုပြီးတော့မှအဖွဲ့ရဲ့ color rainbow ရဲ့ပူပေါင်းပြီးတော့မှကျမတို့ဒီဟို break တစ်ခုလုပ်ခဲ့တယ်ပေါ့နော်အာရှမှာပထမဦးဆုံးတော့ဒီ break လို့ပြောလို့ရတယ်မြေဆောင်ထဲမှာဒီ LGBT တွေဟိုပေးမောနဲ့ပေါ့ဟိုပျော်ပွဲရှင်တွေလုပ်တဲ့အခမ်းအနားတွေလည်းရှိခဲ့မှာဒါဆိုလို့ရှိရင်ကောင်းမွန်တဲ့တိုးတက်လာတဲ့အစိုးရရဲ့အပိုင်းမှာအဲဘာလို့အစိုးရအပိုင်းကအရေးကြီးလဲဆိုလို့ရှိရင်ဒီလိုပွဲတွေကိုအရင်တော့ကျမတို့က hotel ခန်းထဲမှာပဲကို LGBT အတိုင်းပိုင်းတွေလှူရင်းပြီးလက်ခွင့်ရတဲ့အချက်ရခဲ့တဲ့အချိန်တွေကနေခုလိုမျိုးအစိုးရကနေကျမတို့ကိုတကယ်ချင်းနဲ့ခွင့်ပြုပေးလာတဲ့အတွက် LGBT ဆိုတာအရင်တော့လူတွေကြည့်တာကရုပ်ရှင်တွေကလို့တနာယူတဲ့သူတွေတပင်းဆုပ်သွားနဲ့ရှောက်သွားနဲ့ရှောက်ပြီးသေးရကျောင်းတဲ့သူတွေလိုပဲပြီးပြီးတော့မှကြောက်နေကြတယ်ဒီပွဲကျမတို့ကျေကျေကျေကျေလှုပ်လာတာကလူလူကလာတယ်လေးလာတယ်ကျမတို့နဲ့စကားပြောတယ်ကျမတို့ကလည်းပညာပေးရလို့တဲ့ချိန်မှာ all LGBT ဆိုတာဒီလိုမျိုးပါလားသူတို့လည်းလူတွေကလူတွေငါတို့ဘာကြောင့်အတူတူလက်မတွဲနိုင်ရမလဲဘာကြောင့်အတူတူအလုံးမလုံးနိုင်ရမလဲဆိုရဲဖိတ်တယ်သူတို့ဖြစ်ပေါ်လာတယ်ပညာပေးမှုတွေကအစိုးရရဲ့ဖတ်မှုမှုနဲ့ကျမတို့ကိုယ်ပိုင်လုံနိုင်နိုင်တဲ့ချိန်မှာ LGBT ဆိုတာညုံခဲ့တဲ့6နှစ်လောက်ကရန်ကုန်မြို့ရဲ့အခြေအနေနဲ့အခုချိန်မှာဆိုလို့ရှိရင်အများကြီးကွာသွားတယ်။လူတွေအပြေးဝလက်မခံသေးရင်တော့ LGBT ဆိုတာတို့နှောက်ဆောင်ချက်ကြမှာမဟုတ်တော့ဘူး။ရုပ်ရှင်တွေကလည်းမတူတော့ဘူး။ရုပ်ရှင်တွေကလို့တွေ့တယ်ဆိုဟဲ့ရိုက်လိုက်ပါအောင်လို့အစတဖြစ်ဒီလိုမျိုးနောက်ဆက်ပြောင်းတဲ့သက္ကလုံတွေကလည်းရောကြလာပြီးကျမတို့ကိုဟိုပေါ့နော်။တချို့ဆိုအကိုတန်မျိုးကိုအမတန်မျိုးအမဒီလိုမျိုး respect ရှိလာတာမျိုးရှိပါတယ်။ဆိုတော့အစိုးရရဲ့အတိုင်းမို့ဒီလောက်နဲ့လည်းရက်နေလို့မရသေးပါဘူး။ကျမတို့လူစင်တာက LGBT မှမဟုတ်ဘူး။အားလုံးတန်းတူခွဲခြားသိသမှုမရှိရဲလူခွင့်ကြီးကိုပြေးဝနေလာပြီးတဦးရဲ့အခွင့်အရေးကိုတဦးကလေးစားတဲ့စာဝန်ရှင်တစ်ခုဖြစ်ဖို့ဒီအစိုးရကတောင်းပင်ခံစားတယ်မှာလဲလူခွင့်ကြီးတွေပေးရမယ်လောကနေပြီးတောင်းဆက်ဖြစ်ဖြစ်မင်္ဂလာလည်းပေးရမှာဖြစ်တယ်လို့ LGBT ဆိုတာလဲလူတွေကလူဖြစ်တယ်ဒါဒီနိုင်ငံ GDP တိုးဖို့အတွက်အတူတကွဟိုနိုင်ငံတော်ဝင်လို့ထက်ဆန်လို့ရတဲ့နိုင်ငံသားဖြစ်တယ်ဆိုတာမျိုးရှိတော့ကျွန်တော်လက်တွဲခေါ်သွားဖို့အရေးကြီးပါတယ်။အဲဒီဒီမှာဆိုလို့ရှိရင်ကျွန်တော်မြန်မာနိုင်ငံအတွင်းမှာငင်းကျန်းလာပါလိမ့်မယ်။ခွဲခြားသိက္ခာမျိုးရဲ့တန်ဆတ်မှုရဲ့ကြောကြလာလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်။ဟုတ်ကဲ့ဟုတ်ကဲ့ပါ။ဆိုတော့ကျွန်တော်တို့ဒီလေတိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားထောင်နေတဲ့သောတာရှင်တယောက်ကတော့သူကတော့အခုကျွန်တော်တို့ခုနဆွေးနွေးသွားတာနဲ့ပတ်သက်ပြီးသူကဘယ်လိုလာပြီးတော့comment ရေးထားလဲဆိုတော့အဓိကတော့ဒီမြန်မာပြည်မှာအရင်တော့ကဒီဆစ်ဆူရအောက်တကားပိတ်ဒီနောက်ကိုရီးယားလိုနေခဲ့ရတဲ့နိုင်ငံကနေအခုဒီတိုင်းပြည်ကပွင့်တဲ့လောက်ပွင့်လင်းလာပြီဆိုတော့လူတွေအတိညာဉ်လဲပွင့်တဲ့လောက်ရှိလာပါပြီတဲ့အချိန်တော့ဆက်ယူရအောင်ပါဘာသာတရားနဲ့မဆိုင်ပါဘူးတဲ့ဘယ်ဘာသာမှချစ်ချင်းတရားကိုအာမပေးဘူးလို့မဟောထားပါဘူးတဲ့အနောက်နိုင်ငံမှာဆိုလဲ LGBT တွေလဲဒီဘာသာရေးခေါင်းဆောင်တွေဖြစ်တဲ့သူတွေအများကြီးရှိပါတယ်တဲ့ချစ်ချင်းတရားကိုပဲမျှဝေကြပါဆိုပြီးတော့ဒါသူကလာရေးသွားပါတယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်နောက်ဆက်တွဲမေးချင်တာတော့ဒီအမေရိကမှာဆိုရင်2400နေပြီးတော့ဒီတပီနယ်မှာပေါ့ဒီအမေရိကပြည်နယ်တွေကပြည်နယ်တစ်ခုမှစပြီးတော့လိင်လူချင်းလက်ထက်ခွင့်စခဲ့တယ်အဲဒီနောက်ဒီ2015လောက်ရောက်တော့ဒီအမေရိကတစ်ခုလုံးပြည်နယ်50လုံးမှလိင်လူချင်းလက်ထက်ဖို့ခွင့်ပြုပေးခဲ့ပါတယ်ဆိုတော့ဒါ့အပြင်ဒီအဲ့လိုဒီအမျိုးသားနဲ့အမျိုးသမီးလက်ထက်တယ်လို့ပဲပေါ့လေဒီဥပဒေအရခံစားခွင့်တွေကိုလည်းပေးရခဲ့ပါတယ်ဆိုတော့ဟိုဒီຢာလေးကတော့ဟိုကျွန်တော်လည်းမကြခင်ပြီးတော့မှဆိုတော့အဒီမင်းကိုဖြည့်ပေးပါအောင်ညာဟိုဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာပြည်မှာအခုလိုမျိုးလိင်လူချင်းတွေဘာတွေလက်ထပ်ဖို့ဆိုတဲ့အခြေအနေမျိုးကဘယ်တော့လောက်ဟိုမြန်စပြီးတော့ဖြစ်လာနိုင်မယ်လို့ထင်ပါလဲ
အင်းချင်းလက်ထပ်ဖို့ဘယ်လောက်ဖြစ်လာမလဲဆိုတော့အဲ့လိုလည်းဟိုမညော်လင်းရေးသေးပါဦးမညော်လင်းရေးသေးဦးဆိုတာအခုတော့မှတော်တော်များဒီတန်ခါကမုန်းနဲ့ရှင်းနဲ့ပြောသွားတယ်ပေါ့ဟိုပြတော့ပြားတွေကအမုန်းတကားတွေနဲ့ပြောနေတဲ့အချက်ကြီးမှပေါ့သူလို့ကသိပြောလေဒီဘက်မှာအဲ့လိုကြီးအရင်ကမကြည့်နေသေးဘူးသူတွေကကြည့်ထားတာအရင်ကတော့ဒိန်သူချင်းလက်ထက်မယ်ဆိုတဲ့ကိစ္စကိုအဲ့ရတော့ဒီစားပဲသူကတွေးထားကြတာဒီမြန်မာပြည်မှာကတော့အရင်ကတော့အဲ့လိုမဟုတ်ဘူးသူကြောက်တဲ့ရားပိုင်ခွင့်ဥပမာအဖြစ်ဒီလက်ထပ်ခွင့်ဆိုတဲ့ဟာဒီဟိုလက်ထပ်ခွင့်ရဲ့နောက်မှာဘာပါမလဲဆိုလို့ရှိရင်အဲဒီမင်းတို့ရဲ့
อันนั้นมาชินเลยกูนี่พี่มาแก่ดีเดียวอันนี้เมื่อประวัติมาบ่เนาะไอ้เจ้ากูอ่ะมวยสักขันไปก่อนไอ้มาแล้วสักคนมาไปเลยอ่ะมวยมาคู่อ่ะปีเช่นลูกมาปีอะไรปงจันอยู่บ่แต่กระลุงกูบอกเขาไงเลยลูกน้าส่งในใจเลยเจ้าโอ้กูเล่นไม่ชิวเลยข้าเจ้าตุ้งยังไงข้าเรียกมาใส่ในดีเดียวพ่อมาไม่พิสูจน์เลยดีเดียวเราไปปองไปสิตัวเราอยู่ดีไปก็ชิ้นหนึ่งเจ้าหน้าอยู่ดีแต่เราอ่ะข้อมาเนี่ยเสียกันงงบ่ไอ้ลูกเก่งลูกคนน င်မြန်မာလူမျိုးပုံပေါင်းဝင်ချင်မှာလက်မခံသေးတဲ့အတွက်လက်မခံတယ်အဲ့ဒီထုတ်ရှားနေတာတွေရောတလန်းတလန်းတော့ရှုတော့လာပါဘူးဒီနေ့ယုံကြည်ပါရဲ
့ဟိုဘ
ယ်လိုကောင်းလဲဒီတက်ဒီမိုကရေစီအစိုးရလက်ထက်ပေါ်ပြည်သူအစိုးရရဲ့လက်ထက်မှာဆိုလို့ရှိရင်တော့နည်းနည်းခေါင်းထဲကိုချဲ့ပြီးစဉ်းစားပေးလာမလားလို့ဆိုရင်ပြောရင်းချင်းတော့အနေမျိုးကတော့ဆက်လက်ပြီးလှုပ်ဆောင်ကြကြပါတယ်အဖွဲ့အစည်းပေါင်းစုံကနေပေါ့နော
်ဟုတ်ကဲ့
ဒူလာ
ဟုတ်ကဲ့အဒီမီကျွန်တော်တို့ကလ
က်ထက်ရရင်တော့ပိုကောင်းတာပေါ့
ဟုတ်ကဲ့ဒီအစီအစဉ်ကလည်းပြီးကနေဆိုနောက်ဆုံးမေးခွန်းလေးပါဒီအမေရိကန်မှာလည်းပဲပေါ့လေအဲ့လိုဘာသာရေးအစွဲကြီးသူတွေနောက်တချို့နိုင်ငံရေးအရာသဘောထားတင်းမာသူတွေကတော့အဖို့တဲ့အမပဲအိမ်တော်ပြုတင်နေဆိုပြီးတော့ဒါတင်းနေမှမှသူတို့ကပြောတာပေါ့ဆိုတော့မြန်မာနိုင်ငံလိုနေရာမျိုးမှာရောဒီလိင်လူချစ်သူတွေတော်များများကိုလက်ခံမှုရှေ့ဆက်ပြီးတော့ဘလောက်ကြိုးပမ်းရမယ်ထင်ပါလေတယောက်ကိုမီနီဝက်စီလောက်ပဲပြောပြပါခင်ဗျဟိုအဲ့ဒီအနည်းငယ်စပြောလိုက်ပါ
အလိုက်ကြည့်ကြရအောင်ဆိုလို့ရှိရင်တော့နည်းနည်းပေါ့တနည်းနှစ်ပတ်ဝန်းကျင်လောက်ကတော့အဲ့ဒီမျိုးစူးစမ်းကြည့်ရအောင်ပါပါပဲ
ဟုတ်ကဲ့ဟုတ်ကဲ့အရှင်းတဲ့နောက်ထပ်ဟိုမိနစ်ဝက်လောက်ပြောလို့ရပါတယ်ပြောပါအောင်ခင်ဗ
ျဟုတ်ကဲ့ဟိုပါပေါ့နော်ဟိုလူနဲ့လူလက်ထက်တာမင်္ဂလာဆိုလို့ရှိရင်လိင်ယူခြင်းလက်ထက်တာကလည်းဒါပဲလို့မင်္ဂလာမဖြစ်ရတာလေပေါ့အဲ့တော့အဲ့မင်္ဂလာဆိုတဲ့တဲ့သဘောတရားကိုသိရှိအောင်လို့ကျမတို့ကလူတွေကိုပြညာပေးလုပ်ရပါအောင်ပဲလို့ဆိုတော့ကျမတို့အဓိကလိုချင်နေတာကလိင်တူလက်ထက်ခွင့်မဟုတ်ပါဘူးလို့ကျမတို့တန်းတူညီများစွာနဲ့တူရှင်ကြွားပြီးနေထိုင်လို့ရမယ်အခွင့်အရေးကိုပဲလိုချင်ပါတယ်လို့လောလောဆယ်ကျမတို့လက်မထက်ရသေးရင်တောင်မှနိုင်ငံအချို့ပြည်လုံးတွေကိုအရင်လောက်ချင်ပါသေးတယ်လို့လိင်တူလက်ထက်ခွင့်ဆိုတာကျမတို့တို့ကမြန်မာနိုင်ငံမှာအဲ့ဒီလောက်အရေးမပါအရေးမကြီးသေးပါဘူးလို့ပဲကျမဖြေချင်ပါတယ်ရှင့်
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့အခုလို့ကျွန်တော်တက်ရိုက်လေးလိုင်းအချိန်ရှိသွားပြီဖြစ်တဲ့အတွက်အခုလို့ပါဝင်ဆွေးနွေးပေးတဲ့မရှင်းတန်ရောမိတ်ကအန်နီမင်းရောကျေးဇူးအထူးတင်ပါတယ်ခင်ဗျာ
စီစဉ်တင်ဆက်သူကိုအောင်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးခဲ့တဲ့စနေနေ့တက်ရိုက်လေးလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုတော့မနေ့ပြန်တနင်္ဂနွေနေ့မနေ့ခင်းပါလဲတစ်လှည့်ပြန်ပြီးတော့ထုတ်လင်းပေးမှာဖို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်အခုတော့နောက်ဆုံးရသတင်းချင်းချုပ်ကိုနန်းလောင်ကတက်လှည့်ကြီးညာပေးပါအောင်ရှင်
ပရိုတင်ရင်းနှံတဲ့တင်မော်ဒစင်းကိုပင်လယ်ကွေ့မှာဖမ်းဆီးလိုက်တဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့အီရန်နိုင်ငံကလက်မခံပဲဖယ်ချလိုက်ပါတယ်။ဒီသတင်းတွေဟာတမင်တသက်လှုပ်ကြံဖန်တီးပြီးရေးထားတာဖြစ်တယ်လို့အမေမဖော်လို့တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့အီရန်နိုင်ငံရဲ့ IRIB သတင်းဌာနကဖော်ပြလိုက်ပါတယ်။ Twitter လူမှုကွန်ရက်မှာတော့ပရိုတင်အလံလွှင့်ထူထားတဲ့ Pacific Voyager ရင်းနှံတဲ့တင်မော်ကြီးကိုပင်လယ်ကွေ့ထဲမှာဖမ်းဆီးလိုက်တယ်လို့တချို့သတင်းတွေကဖော်ပြပါတယ်။ပေါ်လာလူမျိုး400ထက်မနည်းကိုပြတိန်နိုင်ငံထဲမှာလူသားမဆန်တဲ့အခြေအနေတွေနဲ့အတင်းအကျပ်အလုပ်ခိုင်းစေခဲ့တဲ့ပေါ်လာနိုင်ငံသားရှစ်ဦးကိုပြတိန်မှာပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒါဟာပြတိန်နိုင်ငံရဲ့အကြီးမားဆုံးခေတ်သစ်ဂျွန်ပြမှုဖြစ်တဲ့ဆိုပြီးပြတိန်အစိုးရရှင်တွေကပြောပါတယ်။အမှုပြီးဆုံးသွားတဲ့မနေ့တောက်ကြနေမှာပဲအမှုသွားအမှုလာနဲ့ပတ်သက်ပြီးတော့သတင်းတင်ပြဖို့ကန့်သက်ချက်တွေရုပ်သိမ်းတော့မှဖြစ်တဲ့အတွက်တရားရုံးအမှုရင်ဆိုင်ရတဲ့အသေးစိတ်အချက်အလက်တွေကိုမကြာခင်သိရတော့မှာပါ။ပြစ်မှုကျူးလွန်ခဲ့တဲ့အဲဒီလူရှိဦးစီးလုံးထောင်နှံ၄နှစ်ကနေ၁၇နှစ်အထိအတိအကျကြာခံရမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတောက်ကြနေကပြင်းအား 9.1 မဂနီကျူရှိတဲ့ငလင်တစ်ခုထပ်မံလှုပ်ခတ်ခဲ့ပါတယ်။ငလင်ကြောင့်အဆောက်အုံတွေလမ်းတွေပြိုကျပျက်စီးခဲ့ပြီးတော့ဒဏ်ရာရတာတွေရှိခဲ့ပေမဲ့သေဆုံးတာတော့မရှိခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်စ်ဘဇားမှာမိုးဥကာလပထမဆုံးမိုးသည်းထန်စွာအဆက်မပြတ်ရွာသွန်းမှုကြောင့်ဒုက္ခသည်စခန်းအတွင်းအကြီးအကျယ်ပျက်စီးသွားတဲ့နေရာတွေကိုကုလသမဂ္ဂအေဂျင်စီတွေကအပူတပြင်းပြင်ဆင်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တသားနေပါနေထိုင်နေတဲ့ဆိုတဲ့ဒီစခန်းမှာမိုးသည်းထန်မှုကြောင့်အင်ချေ185လုံးထက်မနည်းပျက်စီးပြီးလူ71ဦးထက်မနည်းဒဏ်ရာရသွားတယ်လို့ကုလကပြောပါတယ်
။စနေညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုနားလောင်ကပြောပြပေးသွားတာပါရှင်။ဒီနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတပ်ဖက်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုည10:00နာရီကနေ17:00နာရီအထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနေ့ပြန်မနေ့ခင်းအစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA စားတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.